Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2024ခုနှစ်ဩဂုတ်လ12ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီခန့် VOA မြန်မာဘိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်ပြန်ပါပြီ။ VOA ရဲ့ website, YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်ဒီမောင်သားမှာ
ရုရှားနိုင်ငံအနောက်ချမ်း Kursk ဒေသနေရာအတော်များများမှာယူကရိန်းတပ်တွေဝင်ရောက်လာတာကိုဟန်တာခဲ့တယ်လို့ရုရှားဘက်ကပြောပါတယ်။အီရန်နိုင်ငံရဲ့ဒေါ်လာရင်းအဆောင်တပ်တွေဟာအီရန်အနောက်ဘက်ခြမ်းမှာစီးလေကျင်းမှုတွေပြုလုပ်နေပါတယ်။ပြည်ထောင်နိုင်ငံ Paris မြို့မှာဒရင်နှစ်ပတ်ကျော်ကြာခဲ့တဲ့ Olympic အားကစားပြိုင်ပွဲပိတ်ပွဲအခမ်းအနားကိုပြင်သစ်အမျိုးသားအားကစားယုံကြည်မှကျင်းပပြုလုပ်ခဲ့ပါတယ
်။အဲဒီလိုထိတ်တန့်ရောက်သတင်းတွေအပြီးမှာတော့ Thai ဘက်ကမြန်မာတွေလုပ်နေတဲ့လုပ်ငန်းတွေပောက်ကွဲမှုအကြောင်းနဲ့ American တပ်ပရရွေးကောက်ပွဲမှာဒုတိယတပ်ပရလောင်းတွေကတည်ရောက်မှုရှိတယ်မရှိတယ်သတင်းဆောင်ပါတွေကိုကြားကြရမှာပါ။အပစင်စီစဉ်မှာတော့ဒီမိုကရေစီရှင်ကကမ္ဘာမြေမှာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကလေးနဲ့တရားရောက်သတင်းတွေကိုသားညူမှာပြောပြပါမယ
်။ရုရှားနိုင်ငံအနောက်ချမ်းကတ်စ်ဒေသနေရာတော်များများမှာဒီရုရှားယူကရိန်းနေဆက်ကနေအတွင်းပိုင်းကီလိုမီတာ30အထိယူကရိန်းတပ်တွေဝင်ရောက်လာတာကိုဟန်တားနိုင်ခဲ့တယ်လို့ရုရှားဘက်ကတော့ပြောပါတယ်။ပြီးခဲ့တဲ့6ရက်အတွင်းရုရှားနိုင်ငံတဲကိုယူကရိန်းတပ်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့ဆိုတော့ယူကရိန်းသမ္မတဇယ်လင်စကီးကပထမဆုံးချိန်တွေ့ခွိုက်ပြီးတော့ဝန်ခံခဲ့ပါတယ်။ရန်သူတပ်ဖွဲ့တွေကတန်ကြပ်ကယူနီနဲ့အတူရုရှားပိုင်းနဲ့တဲကိုဝင်ရောက်ဖို့ကြိုးပမ်းမှုကိုရုရှားတပ်တွေဟန်တားနိုင်ခဲ့တယ်ဆိုပြီးတော့ရုရှားကာကွယ်ဌာနကနေကြေညာခဲ့ပါတယ်။ယူကရိန်းနယ်စပ်ကနေအတွင်းပိုင်းကီလိုမီတာ30ဝန်းကျင်မှာရှိတဲ့ရုရှားပိုင်းကျေးရွာတွေအနီးယူကရိန်းတပ်တွေဝင်ရောက်လာတာကိုပိတ်ဆို့နိုင်ခဲ့တာလို့ရုရှားဘက်ကပြောဆိုတာပါ။ရန်သူရဲ့နေမြေတဲ့အထိထိုးဝင်ဖို့အတွက်ယူကရိန်းစီးရေလှုပ်ရှားမှုတွေရှိနေတယ်ဆိုပြီးတော့ယူကရိန်းသမ္မတဇယ်လင်စကီးကလည်းညပိုင်းရုပ်သံမေးခွန်းမှာဝန်ခံပြောဆိုပါရတယ်။တနင်္ဂနွေနေ့ညမှာယူကရိန်းရဲ့မြို့တော် Kiev ကိုပြစ်မှတ်ထားပြီးတော့ရုရှားဘက်က drone နဲ့ဒုံးကျည်ပစ်ခတ်မှုကြောင့်အသက်၄နှစ်အရွယ်ကလင်းငယ်အပါအဝင်လူနေဦးသေဆုံးပါတယ်။တချင်ထဲမှာတော့ယူကရိန်းဘက်ကပစ်လွှတ်တဲ့ဒုံးကျည်တစ်စင်းကိုရုရှားလေကြောင်းကာကွယ်ရေးကပစ်ချလို့လူနေအဆောက်အုံပေါ်ပြတ်ကျပြီးတော့14ဦးထိခိုက်ဒဏ်ရာရတယ်လို့ရုရှားပိုင်း Kursk ဒေသအုပ်ချုပ်ရေးမှူးကပြောပါရတယ်။ယူကရိန်းမြို့တော် Kiev ရဲ့စင်ကြေဘုံရမှာရှိတဲ့လူနေရပ်ကွက်ကိုဒုံးကျည်အစိပ်ပိုင်းတွေထိမှန်ပြီးတော့အပြက်စီးပုံတွေကြားမှာအသက်35နှစ်အရွယ်မျိုးသားတအူးနဲ့သူ့ရဲ့ကလင်းငယ်ရဲ့ရုပ်လောင်းတွေ့ရတယ်ဆိုပြီးယူကရိန်းရေးပေါ်ဌာနကဒင်းဦးနေနေမှာထုတ်ပြန်ပါတယ်ဒီတိုက်ခိုက်မှုကြောင့်နောက်ထပ်လူ3ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်ခင်ဗျာဣသရေလရန်သူတွေဟာအရင်ကမလုပ်ဖူးတဲ့အန္တရာယ်မျိုးနဲ့ဣသရေလကိုအန္တရာယ်ပြုဖို့ချင်းချောက်နေတယ်လို့ဣသရေလကာကွယ်ဝင်ကြီး Yoav Gallant ကပြောပါတယ်ဣသရေလနိုင်ငံတွင်စစ်ကမ်းတစ်ခုမှာဣသရေလကာကွယ်တပ်ဖွဲ့ဝင်တစ်တွေကိုဣသရေလကာကွယ်ဝင်ကြီးကတနင်္ဂနွေနေ့တွားရောက်မေးခွန်းပြောဆိုခဲ့တာပါဣသရေလဟာမတ်စစ်ပွဲဟာဒေသတွင်းမှာစစ်ပွဲကြီးဖြစ်နေပို့ပြီးတော့ကျယ်ပြန့်လာပွဲချင်းချောက်မှုတွေကြုံရချိန်မှာပဲဣသရေလကာကွယ်ဝင်ကြီးရဲ့အခုမှတ်ချက်ထွက်ပေါ်လာတာပါဇူလိုင်30ရက်နေ့ကဟာမတ်စ်နိုင်ငံရေးခေါင်းဆောင်အစ္စမီဟာနီယတ်အီရန်နိုင်ငံမြို့တော်မှာလှုပ်ကြံခံခဲ့ရတဲ့နောက်ပိုင်းဒေသတွင်းမှာတင်းမာမှုတွေတိုးလာနေပါတယ်ဒီလှုပ်ကြံတိုက်ခိုက်မှုဟာဣသရေလရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ယူဆကြပါတယ်ဒီတော့လေအီရန်ဘက်ကလက်တော့ပြန်လိမ့်မယ်လို့တွက်ဆထားတာပါ။ပြီးခဲ့တဲ့ဧပြီလအတွင်းတုန်းကဒီဆီးရီးယားမှာရှိတဲ့အီရန်တိုင်ယွန်ဝင်းတစ်ခုကိုဣသရေလကတိုက်ခိုက်ခဲ့တဲ့နောက်ပိုင်းအီရန်ဘက်ကဘုံကျဲ drone ယာဉ်190 cruise ဒုံးကျည်30ကျော်ပဲ့ထင်းရိုက်ဒုံး120ကျော်နဲ့ဣသရေလကိုတံပြန်တိုက်ခိုက်ခဲ့မှုပါလေ။ဣသရေလအမေရိကန်နဲ့ခြားနိုင်ငံတွေကအဲဒီမှာတော်များများကိုဖျက်ချပစ်ခဲ့ပါရတယ်။အဲဒီကပစ်ခတ်မှုတချို့ကိုယီမာနိုင်ငံတွင်းကနေပြီးတော့ဆောင်ရွက်တာလည်းဖြစ်ပါရတယ်။အာဖဂန်နစ္စတန်မှာတော့တာလီဘန်အာဏာပိုင်တွေကဖမ်းထားတဲ့အမေရိကန်လူမျိုး3ဦးလွမြောက်လာစီဖို့အတွက်နီလမှန်သမျှဆောင်ရွက်သွားမယ်လို့အမေရိကန်ပြည်ထောင်စုဘက်ကကြေညာထားပါတယ်။တာလီဘန်တပ်တွေမြို့တော်ကဘူးကိုဝင်ရောက်စီးနင်းပြီးတော့အာဏာပြန်ယူခဲ့တဲ့နောက်တစ်နှစ်ခန့်ကြာ2022ခုနှစ်ထဲမှာရိုင်ယန်ကော့ဘတ်မမုဒ်ဟာဗီဘီနဲ့ဂျော့ချ်ဂလစ်မန်တို့3ဦးတရားစီဖမ်းခံခဲ့ကြရတာဖြစ်ပါတယ်။သူတို့3ဦးနဲ့မိသားစုဝင်တွေအတွက်စုမုံကောင်းတောင်းပေးပါတယ်လို့အဲ့ဒီတဲက2ဦးဖမ်းဆီးခံခဲ့ရတဲ့2နှစ်မြောက်နှစ်ပတ်လည်နေ့မှာအာဖဂန်ဆိုင်ရာအမေရိကန်ထူးကူစလေသောမတ်စ်ဝက်ပစ်က X လူမှုဆိုင်မနာမှာရေးပါတယ်သူတို့တွေကိုမိသားစုတွေတဲပြန်လဲပို့ဆောင်နိုင်အောင်လို့နီလာမှန်သမျှနဲ့ကြိုးပမ်းသွားမယ်လို့လည်းဖော်ပြပါတယ်သူတို့သုံးဦးထိန်းသိမ်းခံနေရတာတော့ကြာမြင့်နေပြီးတော့သူတို့ရဲ့မိသားစုတွေမှာလည်းမဖော်ပြနိုင်တဲ့နာကျင်မှုတွေကြုံတွေ့နေရတယ်လို့လည်းဒဇဂန်များကိစ္စကိုင်တွေဆောင်ရတဲ့အမေရိကန်သမ္မတရဲ့ထူးကူစလေကလည်း X လူမှုကွန်ရက်မှာရေးပါတယ်အဲ့ထက်ကကိုဘတ်ဟာအကူအညီပေးလို့သာတူဖြစ်ပြီးတော့အာဖဂန်မှာနှစ်ပေါင်းများစွာသူ့မိသားစုနဲ့နေလာခဲ့တာပါတာလီဘန်တို့အာဏာပြန်ယူပြီးတဲ့2022ခုနှစ်ဩဂုတ်လအတွင်းမှာသူ့ကိုအာဖဂန်ကနေပြီးတော့ကယ်ထုတ်ခဲ့ရပါတယ်။ဒါပေမဲ့လို့2022ခုနှစ်မှာသူအာဖဂန်ကိုပြန်သွားပြီးတော့အဲ့မှာအဖမ်းခံခဲ့ရတာပါ။ ဂလစ်ဘန်ကတော့အာဖဂန်ကိုဥပဒေနဲ့ညီသွားတဲ့ခီးသွားဧည့်သည်တူဖြစ်ပြီးတော့တာလီဘန်ထောက်လှမ်းရေးဘက်က2022ခုနှစ်ဒီဇင်ဘာလထဲမှာသူ့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ဟာဘီဘီကတော့အာဖဂန်နဲ့အမေရိကန်စီးပွားရေးလုံခြုံရေးတူဖြစ်ပြီးတော့2022ခုနှစ်ဩဂတ်လ10ရက်နေ့မှာဂဘူးမြို့မှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
မနေ့ကစီစဉ်လေးကို24နာရီထုံလွင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုရု Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ရဲ့တင်းလာနေမှနဲ့ပိုင်းနိုင်ငံတကာသတင်းတွေဆက်လက်တင်လွှင့်နေပါတယ်အီရန်နိုင်ငံရဲ့တော်လှန်ရေးအဆောင်တပ်တွေဟာလာမယ့်အင်ကာနေအထိအီရန်နောက်ဖက်ချမ်းမှာစီးလိကျင့်မှုတွေပြုလုပ်နေတယ်ဆိုပြီးအီရန်နိုင်ငံပိုင်သတင်းကတနင်္လာနေ့မှာကြေညာပါတယ်။အီရန်နိုင်ငံနဲ့နေချင်းဆက်နေတဲ့အီရန်နောက်ချမ်းကမတ်ရှောပြည်နယ်ထဲမှာစီးလိကျင့်မှုတွေကိုတောက်ကြနေကြတဲ့ကစပြုလုပ်နေတာလို့တိုက်ရရှိသူပြောဆိုတာကိုကူကားပြီးတော့အီရန်နိုင်ငံပိုင်သတင်းဌာနကကြေညာသွားတာပါ။အီရန်ရဲ့မြို့တော်တီဟရန်မှာဇူလိုင်30ရက်နေ့ကဟာမတ်စ်အကြီးအကဲလှုပ်ကြံခံခဲ့ရတဲ့နောက်အစ္စရေးကိုလက်တော့ပြန်မယ်လို့အီရန်ဘက်ကကြုံဝါထားချိန်မှာပဲအခုလိုမျိုးစီးလိကျင့်မှုပြုလုပ်လာတာပါဇူလိုင်30ရက်နေ့ဟာနီယက်ဒီဆုံးမှုမှာအစ္စရေးလက်ချက်ဖြစ်တယ်လို့အီရန်ရောဟာမတ်စ်အဖွဲ့ကပါဆွတ်ဆွဲထားပါတယ်အစ္စရေးဘက်ကတော့ညင်းဆိုတာဖြစ်စီဝန်ကဏ္ဍဖြစ်စီတစုံတစ်ခုမှတုံ့ပြန်ထားတာမရှိပေမဲ့အစ္စရေးနဲ့ဟာမတ်စ်အကြားဂါဇာစစ်ပွဲဟာအရှိလေပိုင်းစစ်ကြီးဖြစ်လာမှပုံစံထိကျေပြတ်လာမှာကိုစိုးရိမ်မှုတွေတိုးလာပါတယ်အရင်ကမရှိခဲ့ဘူးတဲ့နီးနဲ့အန်ဒီယပြုလာသူမှန်သမျှကိုအရင်ကမရှိခဲ့တဲ့နီးနဲ့ပဲပြန်တုံ့ပြန်မယ်လို့ Israel ကဝေးဝန်ကြီး Gallat ကအီရန်နဲ့ Hezbollah တို့ကိုသတိပေးပြောဆိုထားပါတယ် Israel နီးနဲ့နောက်ထပ်စစ်မြေနဲ့ပြင်ထပ်တိုးဖို့မလိုလားဘူးဒါပေမဲ့လည်းပြင်ဆင်ထားပါတယ်လို့လည်းပြောဆိုပါတယ်ဂရိနိုင်ငံမျိုးတော်နီးမှာရှိတဲ့တော်မီဟာရာသီဥတုအပူနဲ့လေတိုက်မှုကြောင့်အလျင်မြန်ကြီးထွားလာတာကိုမိသက်တပ်ဖွဲ့တွေကထိန်းချုပ်နိုင်ဖို့ကြိုးပမ်းနေကြပါတယ်တော်မီကြောင့်မလို့ဂရိရဲ့မျိုးတော် Ethan the White မိဂိုတိတ်တွေလွှမ်းခြုံနေပြီးတော့ Ethan မျိုးအနီးမှာရှိတဲ့ Vanover ကြီးရွာမှာဒေသခံတွေအိုးရင်ဆွန့်ခွာထွက်ပြေးကြရပါတယ်မိဟာတနင်္လာနေ့ညနေ 3:00 နာရီလောက်ခဲကစတင်လောင်ကျွမ်းပြီးတော့ Ethan မျိုးရဲ့မြောက်ပိုင်းမိုင်20လောက်ပဲဝေးတဲ့ကြီးရွာအထိကိုအလျင်မြန်ကူးဆက်လာခဲ့ပါတယ်မိသက်လေရင်ဆက်နဲ့စီးရဟရင်80နဲ့တူမိသက်သမား250ကျော်မိကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းနေပါတယ်။အနီးအနားနေရာ၅ခုကဒေသခံတွေဘလို့ရရှောင်ဖို့အတွက်အာဏာပိုင်တွေကသတိပေးချက်ထုတ်ထားပါတယ်။အခုမြေတွင်းမှာဂရိနိုင်ငံတစ်ဝန်းယာနဲ့ချီမီတော်မီလောင်နာတွေဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဆောင်းရာသီမှာပူနွေးနေပြီးတဲ့နောက်အခုဂျွန်နဲ့ဂျူလိုင်လမှာဆိုရင်စံချိန်တင်အပူချိန်မြင့်တက်ခဲ့ပါတယ်။တခြားမြေသေးပင်လယ်ဒေသတွေလိုပဲကမ္ဘာဥတုရာသီဖောက်ပြန်မှုပြောင်းလဲမှုတွေကြောင့်၆သိပ်ပူပြင်းမှုကနေပြီးတော့တော်မီတွေထိဖြစ်လာရဲဆိုပြီးတော့သိပ္ပံပညာရှင်တွေကပြောပါတယ်။ဥရောပတလွှာ2023တော်မီလောင်ရာသီဟာရာစုနှစ်တွေအတွင်းအဆိုးဆုံးဖြစ်ခဲ့တယ်လို့ဥရောပကော်မရှင်အစိုးရကတစောင်းမှလည်းဖော်ပြပါတယ်။အခုလအတွင်းမှာပဲဂရိလိုပဲဒီစပိန်နဲ့ဘောလ်ကန်ဒေသမှာပူချိန်မြင့်တက်မှုနဲ့အတူမီလောင်မှုတွေလည်းရှိခဲ့ပါတယ်ခင်ဗျာ။ပြည်ထောင်နိုင်ငံပဲရစ်မြို့ဟာသတင်းထပ်ပတ်ကြော်ကြားခဲ့တဲ့အိုလံပစ်အားစားပြိုင်ပွဲပိတ်ပွဲအခမ်းအနားကျင်းပပြီးတော့အိုလံပစ်အားစားပွဲအလံကို2028နယူးယောက်ဒီအိုလံပစ်အားစားပွဲကိုလက်ခံကျင်းပမယ် Los Angeles မြို့တော်ဝန်ထံကိုလွှဲပြောင်းပေးခဲ့ပါတယ်။ဟောလိဝုဒ်မင်းသား Tom Cruise ကလည်း Mission Impossible ရုပ်ရှင်တွေကအတိုင်းအားစားရုံခေါင်းပိုးကနေဆင်းလာပြီးတော့အလီမြို့တော်ဝန်ထံကအိုလံပစ်အလံကိုလက်ဆင့်ခံယူပါတယ်။နောက်ဒီအားကစားရုံကြီးကနေပြီးတော့စိုက်ကန်နဲ့ထွက်ခွာပြီးတော့ American ပြောင်စု LA မြို့စီကိုတည်ဆောင်လာတဲ့ဇက်ဝင်ကန်းပုံစံရိုက်ကူးထုတ်လွှင့်သွားပါတယ်။ Olympic အားကစားအလံကို American ပြောင်စု LA ကိုလွှဲပြောင်းလိုက်တဲ့တည်ဆတ်မှုဖြစ်အဆိုတော် Billie Eilish နဲ့တခြား American ဆူရော်တွေလည်းပါဝင်ဖြောပြပါတယ်။ Olympic အားကစားပြိုင်ပွဲပိတ်ပွဲကိုကမ္ဘာနိုင်ငံအရရကထောင်နဲ့ချီတဲ့အားကစားသမားတွေတက်ရောက်ခဲ့ကြပါတယ်။အားကစားရုံပြင်ပမှာလည်းအားကစားပရိသတ်တွေစုဝေးခဲ့ပါတယ်။ပရိသတ် 9,000 ထက်တက်ရောက်မယ်ဆိုပြီးတော့ခမ်းမန်းထားပါတယ်။ပိတ်ပွဲကျင်းပတဲ့အားကစားရုံပြင်ပမှာလည်းအားကစားပရိသတ်တွေကအများပြားစုဝေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
ထိတ်တဲရောက်သတင်းတွေကိုကိုသားညူကကြေညာပေးခဲ့တာပါ။အမေရိကန်နိုင်ငံရဲ့သတင်းစောင်းပါးကိုမတင်ပြပြီးမှအခုတော့ထိုင်းဘက်ကသတင်းစောင်းပါးတစ်ပုဒ်ကိုတင်ပြပါမယ်။ထိုင်းနိုင်ငံအယုဒ္ဓယာခရိုင်ဘာဆိုင်မြို့စနမ်ချိုင်ကျေးရွာအုပ်စုကတင်မောချင်းတစ်ခုမှာအိုဟူလာ9ရက်နေ့ကအလုသမားတွေအလုလုနေတော့ပောက်ကွဲမှုဖြစ်ပွားခဲ့တာကြောင့်မြန်မာအလုသမားတို့စုံခဲ့ပြီး9ဦးတန်ရရှိခဲ့ပါတယ်။ဒီသတင်းကိုပြည်သတင်းတော်မအေးမှာကသတင်းပေးပို့ထားပါတယ်
။အယုဒ္ဓယာခရိုင်ဘာဆိုင်မြို့စနန်ချိုင်းကျေးရွာအုပ်စု6မှာရှိတဲ့တင်မောချင်းတစ်ခုမှာဩဂုတ်လ9ရက်နေ့ကအလုသမားများအလုလုနေစဉ်ပောက်ကွဲမှုဖြစ်ပွားခဲ့တာကြောင့်မြန်မာနှစ်ဦးသေဆုံးခဲ့တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ်
ဖြစ်စီရတော့ဒီထိုင်းနိုင်ငံအလယ်ပိုင်းအယုဒ္ဓယာပြည်နယ်ထဲကကြီးရွာတစ်ခုမှာရှိတဲ့တင်မောချင်းလုပ်ငန်းဖွဲ့တစ်ခုထဲမှာမတော်ဆဖြစ်ပွားပြီးတော့ဒဏ်ရတာ9ယောက်ရှိတယ်9ယောက်တည်ဆုံးတယ်အဲ့ဒီတည်ဆုံးသူ9ယောက်ကမြန်မာလူသားတွေဖြစ်အဲ့ဒါနဲ့ပတ်သက်ပြီးတော့လုပ်ငန်းဝင်ကတာဝန်ရှိသူတွေကအစောတလင်မှတ်ချက်ပေးတာကတော့ဆက်လက်တောက်ပြီးတော့ဆက်လက်မီးပစ်လိုက်တဲ့အတွက်ပေါ်စာမီးကြောင့်မလိုလားစွာပောက်ခွဲတဲ့ပုံစံမျိုးပြောထားတာရှိတယ်။တက်ကျွမ်းနဲ့မြန်မာတိုင်းဝိုင်းကလည်းအကူအညီပေးဖို့ပန်ကြားတယ်
။ဒီဆုံးသူတွေအတွက်နင့်နာကြေးရဖို့မြန်မာလူမှုအတိုင်းဝိုင်းကလည်းအကူအညီပေးစေခြင်းနဲ့ဆိုပြီးဦးမိုးကျိုးကဆက်ပြောပြပါတယ်
။မြန်မာတိုင်းပြောတော့တိုင်းသူခွေရှိနေများအဖွဲ့ဖြစ်တဲ့ HRDF ကိုဆက်သွယ်လိုက်ပါဒုတိယလည်းကြောင့်တော့ဆိုင်းနိုင်ငံအလုပ်သမားဆိုင်ရာစီရင်ဆက်သွယ်လိုက်ပါဒီကိစ္စကလုပ်ငန်းခွင်မှာမတော်ဆဖြစ်ပွားပြီးတော့အသက်ဆုံးတဲ့ဒုတိယဆေးရဖြစ်တဲ့အတွက်အသက်ဖို့ဇော်ကြီးရပိုင်ခွင့်ရှိပါတယ်ထိုင်းဥပဒေအရဆိုရင်တန်ငွေ15သိန်းချီတတ်မှတ်ထားပြီးတော့ကောင်းစနအထောက်ထားနဲ့စောက်ထားတင်ပြမှုခိုင်လုံရင်ခိုင်လုံတယ်လို့အသက်ဖို့ဇော်ကြီးတွေကိုအတိအကျရရှိမှာဖြစ်တဲ့အတွက်အားလုံးဝိုင်းဝန်းကြိုးပမ်းစီခြင်း
အခုတင်မောချင်းကတော့လွန်ခဲ့တဲ့၈နှစ်ခန့်ကလည်းအခုလိုမျိုးပေါက်ကွဲမှုဖြစ်ပွားခဲ့ပြီး၄ဦးသေဆုံးခဲ့ပူပါတယ်အခုအခါမှာတော့သေဆုံးသူတွေကဒဏ်ရာရသူတွေပါမြန်မာလူသမားတွေဖြစ်ကြတယ်လို့ဆိုပါတယ်ထိခိုက်ဒဏ်ရာရရှိသူတွေကိုအယုဒ္ဓယာစီရင်ကိုပို့ဆောင်ပြီးတဲ့နောက်ဆေးဝါးကုသမှုတွေလုပ်ပေးနေတယ်လို့လည်းသိရပါတယ်ရှင
်အခုတော့နိုင်ငံတကာဘက်ကြည့်ကြအောင်ပါအမေရိကန်သဗ္ဗရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်သဗ္ဗရလောင်းတွေဟာအခုအခါမှာလက်တွဲပဲဒုတိယသဗ္ဗရလောင်းတွေကိုရွေးချယ်ပြီးပါပြီအခုလိုရွေးချယ်လိုက်တဲ့သူတွေဟာလာမယ့်နိုဝင်ဘာမှာကျင်းပမယ့်သဗ္ဗရရွေးကောက်ပွဲမှာအနိုင်ရဖို့ဘလောက်အထောက်အကူဖြစ်မှာပါလဲတင်မော့စ်ရဲ့ JD Vance တို့ဟာဒုတိယသဗ္ဗရလောင်းတွေအနေနဲ့သဗ္ဗရလောင်းတွေကိုဘယ်လိုပုံစံမျိုးနဲ့အထောက်အကူပြုနိုင်ပါမလဲဒါနဲ့ပတ်သက်ပြီး Veronica Borders Iglesias ပြပုတ်ထားတဲ့သတင်းကိုကိုအောင်ကတင်ပြထားပါတယ
်ပန်ဆာဗေးနီးယားပြည်နယ်မှာဩဂုတ်လ6ရက်နေ့ကကျင်းပတဲ့မဲဆယ်စည်းရုံးပွဲအတွင်းဒုသမရကမလာဟဲရစ်ကမင်နီဆိုရာပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စ်ကိုဒီမိုကရက်ဒုသမရလောင်းအဖြစ်ရွေးချယ်ကြေညာခဲ့ပါတယ
် In his state သူပြည်နယ်မှာဆိုရင်ဖြတ်သန်းမှုအတွေ့အကြုံအရသူဟာစံပြအကြီးကြီးတယောက်ပါဒုသမရစဖြစ်ပြီးဆိုတာနဲ့တင်မော့စ်ဟာတာဝန်ထမ်းဆောင်ဖို့အဆင့်တင်ဖြစ်နေမှာပါ
Republican သမ္မတလောင်းဒေါ်နယ်ထရမ့်ကလည်းသူ့ရဲ့လက်တွဲပဲ Ohio ပြည်နယ်ထက်လွတ်တော်အမတ် JD Vance အကြောင်းချီးမွမ်းပြောဆိုခဲ့ဘူးရတယ်။ဒါပေမဲ့လည်းခုအခါမှာတော့ဒုသမ္မတရေရဲ့အခန်းကဏ္ဍဟာအရေးမကြီးတဲ့အကြောင်းပြောဆိုပြန်ပါတယ်
။ And I think this is well documented.
ဒီကဘယ်နိုင်ရောက်ဒုသမ္မတကဘာမှအထောက်အကူဖြစ်မှာမဟုတ်ဘူးဆိုတော့သမိုင်းမတန်းနေရအထင်ရှားတွေ့နိုင်မှာ။တကယ်တမ်းကျတည့်ရမှုမရှိဘူးလို့ပဲပြောရမှာပေါ့။အခါကသမ္မတရေကပွဲပါ
ဒုသမရတွေဟာအမေရိကန်သမရတွေရဲ့မူဝါဒတွေကိုနောက်ကနေလိုက်ပြီးတော့ပံ့ပိုးပေးသူတွေဖြစ်တာကြောင့်သူတို့ရဲ့အခန်းကဏ္ဍကိုတိတ်တရိမထားမိကြသလိုအရေးမကြီးတဲ့အောင်လဲထင်တတ်ကြတယ်လို့သုံးသက်သူတွေကပြောပါတယ်။ဒါပေမဲ့လည်းသူတို့ဟာအကြောင်းတစ်စုံတရာကြောင့်သမရဟာသူ့တာဝန်ကိုဆက်မထမ်းဆောင်နိုင်တဲ့အခါမှာသမရနေရာကိုဆက်ခံနိုင်တဲ့ဒုတိယနေရာမှာရှိနေပြီးတော့ပါတီရဲ့မူဝါဒတွေကိုအကောင့်ထဲပေါ်ရမယ်အဓိကနေရာမှာရှိနေတယ်လို့လည်းဆိုပါတယ်
Their role is really to act as a support.
ဒုသမရအခန့်ကဏ္ဍဆိုတာကကိုစားတဆင့်တာဝန်ယူတာပါ။သမရရဲ့မူဝါဒတွေကိုကူညီအကောင့်ထဲပေါ်ဖို့ပြည်တွင်းနဲ့နိုင်ငံတကာမှာသမရရဲ့စွမ်းဆောင်နိုင်ရည်တိုးချဲ့ဆောင်ရွက်နိုင်အောင်ပံ့ပိုးဖို့ပါ။1992ခုနှစ်တုန်းကဘီလ်ကလင်တန်ဟာအယ်ဂိုကိုရွေးလိုက်တာအလွန်ကောင်းပါတယ်။အစွန်းရောက်သဘောထားကင်းတဲ့တောင်ပိုင်းကလူငယ်နှစ်ဦးဟာဥဆောင်မှုကဏ္ဍမှာမျိုးဆက်အပြောင်းအလဲလုပ်ဖို့လိုအပ်တယ်ဆိုတဲ့သတင်းစကားပါနိုင်ခဲ့ပါတယ်
။ဒါပေမဲ့လည်းရွေးချယ်မှုမှားခဲ့တာတွေလည်းရှိခဲ့ဘူးလို့ Goldstein ကပြောပါတယ်။2008ခုနှစ်တုန်းက Republican ထက်လွတ်တော်အမတ် John McCain သမ္မတရွေးကောက်ပွဲဝင်စမှာ Alaska ပြည်နယ်ဥချုပ်ရေးမှူး Sarah Palin ကိုဒုသမ္မတလောင်းဖြစ်ရွေးခဲ့တာပါ။ Sarah Palin ရဲ့ပြောဆိုမှုတွေနဲ့ပတ်သက်ပြီးသတင်းမီဒီယာတွေ Hata TV အစီအစဉ်တွေမှာရည်စရာဖြစ်လောင်ပြောင်ခဲ့ပါတယ်။
And she really became a figure who was
မဲဆွေစီယုံမွဲကာလာတွေမှာသူ့ဘော်ကချောကချူပြောဆိုတာတွေခံခဲ့ရပါတယ်ဒီလိုအခြေအနေတွေကြောင့်မကိန်းဘော်ထိခိုက်ခဲ့ပါတယ်ဒါပေမဲ့အဲ့ဒါကြောင့်မကိန်းရှုံးခဲ့တာတော့မဟုတ်ပါဘူ
းဒီရွေးကောက်ပွဲမှာဒီမိုကရက်ဒုသမ္မတလောင်းဖြစ်ရွေးထားသူတင်မော့ရဲ့ဒီစီးပွားရေးအဆင်ပြေတဲ့မိသားစုဘဝတွေတည်ဆောက်နိုင်ရေးအစီအစဉ်ဟာမဲဆန္ဒရှင်တွေကိုဆွမ်းဆောင်နိုင်မဲ့အစီအစဉ်တစ်ရပ်ဖြစ်လဲ Harris မဲဆွေစီယုံရေးအဖွဲ့ကမျှော်မှန်းထားတာပါ
A version of being
မိသားစုဘဝကိုအလေးထားတယ်ဆိုတာကမျိုးဆက်ဘဝကျန်းမာရေးကိုထိန်းချုပ်တာမဟုတ်ပါဘူး မိသားစုကိုစီးပွားရေးအရာထောက်ပံ့တာ၊ပညာရေး၊ကျန်းမာရေးစောင့်ရှောက်မှု၊အိုးအိမ်နဲ့အလုပ်ကိုင်ဖွံ့ဖြိုးရေးလှုံ့ဆော်ပေးတာပ
ါ။ JD Vance ကတော့ Republican တွေရဲ့မူဝါဒကိုကူညီအကောင့်ထဲပေါ်မဲ့သူဖြစ်တယ်လို့သုံးသပ်သူတွေကအခုလိုပြောရတယ်
The narrative they're telling
သူတို့ပြောနေတဲ့ပုံစံကအမေရိကဆိုတာခမည်းတော်အလုတ်ကြိုးစားပန်းစားလုပ်မယ်စီမင်းစီကန်လိုက်နာမယ်ဆိုရင်လူလက်တန်းစားအလုတ်ကြိုးစားတဲ့မိသားစုအနေနဲ့အောင်မြင်မယ်ဆိုတဲ့နေရာပါအခုတော့အဲ့ဒီအမေရိကဆိုတာကြီးကပျောက်နေပြီးသူတို့ကိုမဲပေးမယ်ဆိုရင်တော့အရင်လိုပြန်ဖြစ်လာမယ်ဆိုတဲ့သဘောပါ
ရွေးကောက်ပွဲမှာဒုသမရလောင်းတွေရဲ့အခန်းကဏ္ဍဟာတိတ်အေးမချီဘူးဆိုရင်တော့မှလည်းဒုသမရဟာလူလူရဲ့လူလားချက်တွေစိုးရိမ်ပူပန်မှုတွေနဲ့ပတ်သက်လို့အလေးထားသူဟုတ်မဟုတ်ဆိုတာကိုတော့အမေရိကန်မဲဆန္ဒရှင်တွေကဂရုစိုက်စောင့်ကြည့်မှဖြစ်ကြောင်းသုံးသပ်သူတွေကပြောရတယ်ခင်ဗျာ
မတေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲကြားကတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရှင
်အခုတော့ပတ်စဉ်အစီအစဉ်တွေကိုဒီမိုကရေစီဆွေးနွေးကနေစပါမယ်မြန်မာနိုင်ငံမှာအနာသိမ့်ထားတဲ့စစ်ကောင်စီကိုဆန့်ကျင်နေရတဲ့ပြည်ပရုံမြန်မာလူငယ်သူနိုင်ငံသားတွေရဲ့ပံ့ပိုးကူညီမှုတွေဟာသုံးနှစ်ကြာလာပြီဖြစ်တဲ့နှွေဦးတော်လိုင်းရဲ့အလွန်မှာအရေးပါတယ်လို့စကပူနဲ့ထိုင်းအခြေဆိုင်မြမအရေးကူညီသူတွေက VOA ကိုပြောပါတယ်။2021ခုနှစ် February မှာဆီယနာသိမ်းပြီးတဲ့နောက်ပြည်ပကိုထွက်ခွာခဲ့ကြပြီးအခက်အခဲတွေနဲ့ရပ်တည်နေကြပေမဲ့နှွေဦးတော်လိုင်းမှာတတ်နိုင်လောက်ပေါင်းဝင်နေကြတဲ့ဝေးရောက်မြမပြည်သူတွေအကြောင်းကိုမှတ်အင်ဂျင်နီယာကအခုလိုတင်ပြထားပါတယ်။
အတွက်တော့ပြင်ပမှာရောက်ရှိနေတဲ့မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေကနေဒီဆရာနာတိန်းထောင်ကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေဒီနှွေဦးတော်လှန်ရေးလူမျိုးလှုပ်ရှားမှုတွေမှာသူတို့တတ်နိုင်သလောက်ပါဝင်ပြီးတော့ပံ့ပိုးပေးနေတဲ့အပိုင်းတွေကိုကျွန်မမေးမြန်းတင်ပြဖို့ရှိပါတယ်အထူးသဖြင့်ဒီစင်ကာပူနိုင်ငံနဲ့ထိုင်းနိုင်ငံမှာဆိုလို့ရှိရင်ဘန်ကောက်ချင်းမိုင်မဲဆောက်တို့မှာရှိတဲ့ဒီမြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေကနေပြီးတော့သူတို့ဒီနှွေဦးတော်လှန်ရေးမှာပေါ့နော်သူတို့တက်နိုင်သလောက်ပါဝင်ပံ့ပိုးနေတဲ့အပိုင်းတွေကိုကျွန်မစူးစီးတင်ပြသွားဖို့ရှိပါတယ်ရှင်ပထမအဆုံးအနေနဲ့တော့ဒီစင်ကာပူနိုင်ငံပင်နီဇူလာပလာဇာမှာဖွင့်လှစ်ထားတဲ့ဒီရေကျန်းစင်စင်ကာပူမှာဒီပါဝင်နေတဲ့မြန်မာတွေနဲ့ပတ်သက်ပြီးတော့ဗောနော်သူတို့ဒီအကြောင်းကိုကျွန်မမေးမြန်းတင်ပြဖို့ရှိပါတယ်ရှင
်အဲ့တော့ဟုတ်ကဲ့အခုရေကျန်းစင်မှာရောင်းနေတာလေးအရင်ဆုံးပြောပြပါအောင
်အော်ရေကျန်းစင်ကတော့အခုဒါလေမြန်မာပြည်ကပို့တဲ့ဒီဟိုဟာလေးတွေပါပဲမုံလေးတွေဒါတွန်တေးပဲမုံလေးတွေပါဒါကလေရှမ်းပြည်ကတကူးတကားလေမှာပြီးတော့တင်ရောင်းတဲ့နေကြစီပါတော်တော်လေးကောင်းတယ်ဒီနေကြစီကစားဘူးတဲ့လူတွေရမ်းကြိုက်ဒါလေးကဟုတ်ဒါလေးကလက်ဖက်လေးပါတင်းတင်းလိုင်ကဒီမှာတင်ရင်းနဲ့ဟိုနမကြီးတော့
ဩဟုတ်ကဲ့
ဂူတကလာဝယ်ကြတယ်ဟုတ်
အဲ့တော့ရေချမ်းစင်မှာအဲ့လာဝယ်တဲ့သူတွေကကြတော့ဘယ်သူတွေလဲရှက
်ရေချမ်းစင်ကိုလာဝယ်ကြတဲ့သူတွေကဒီရေချမ်းစင်ကိုအားပေးကြတဲ့လူတွေဘာလို့အကြောင်းအားပေးလဲဆိုတော့ဒီရေချမ်းစင်ဘာလုပ်နေဆိုတာသိတဲ့အတွက်ကျွန်တော်ကစပေးချောင်းတွေတတ်နိုင်မြအကုန်ကူတဲ့အတွက်ကိုသိလို့လာအားပေးကြတာပါရေချမ်းစင်ဟုတ
်အဲ့တော့အဲဒီရေချမ်းစင်ဆိုတဲ့နာမည်ပေါ့နော်ဘာကြောင့်ပေးရတာလဲရှင
်အမားကတော့ကျမကဒီဆိုင်မပွင့်ခင်မှာဒီလိုလမ်းပေးလေးရင်မှာသူများဆိုင်လေးမှာသွားရောက်တဲ့အချိန်မှာဟိုလူတွေအားအားပေးတယ်အလုပ်လဲတကယ်ဖြစ်တယ်အကူထိတိယောက်လည်းကူနိုင်တဲ့အတွက်ဆိုင်ဖွင့်တော့မယ်လို့စဉ်းစားတဲ့အချိန် ကျမအကိုဟိုပေါ့နော်ကိုမင်းကိုနိုင်ရဒီနံပါတ်လေးနဲ့နင်ဆိုင်ပွင့်မာဆိုပြီးပေးလိုက်လို့ဒီနံပါတ်လေးကိုဒီပကြီးကားလေးနဲ့အကိုကိုတိုင်ဆွဲပေးထားပါဒီချမ်းစင်ပကြီးကားလေးရောဟုတ
်ဟုတ်ကဲ့အဲ့တော့တပတ်တပတ်ပေါ့နော်ဒီရောင်းရတဲ့အာဘလောက်လောက်ရှိလဲရှင
်ပုံမှန်တော့4,000 5,000ဝန်းကျင်မှာတော့ရှိရဲ့ရှင
်ဟုတ်
ကဲ့ဒါကြောင့်အသုံးစိတ်တွေကတော့မပါဘူးဒါကြောင့်အားလေးကိုပဲပြောပြဟုတ်ဟုတ်အရင်ကတည်းကအများကြီးရောင်းရတယ်
အဲ့တော့အခုဒီရေချမ်းစင်ကရတဲ့ရမုံငွေတွေကလေအခုဘလို့လူတန်းလာတယ်ဘလို့လူတန်းလာလဲရှင
်အဓိကကျမတို့အညာဒေသမှာအဖွဲ့တွေရမ်းများတယ်အဲ့တော့ဒီ NUG အစိုးရလက်အောက်ခံအဖွဲ့အစည်းအကုန်လုံးကျမတို့ကတက်နိုင်မယ့်လာစင်ထောက်ပံ့တယ်နောက်တစ်ချက်ကသိအရေးကြီးတဲ့နေရာတွေဒါ directly ချိတ်ဆက်ပြီးတော့အဲ့ဒါတွေကတော့အဓိကအများကြီးပို့တာပေါ့နော်
အဲ့စင်ကာပူအနာပိုင်းနေဘက်ကဒီလိုအဲ့လိုပေါ့နော်မြမကြီးလှုပ်ရှားတဲ့ဒီဆိုင်တွေရောသူတို့ဖိအားပေးရမျိုးရှိလားရှင
်အမြမကြီးလှုပ်ရှားတဲ့ဆိုင်ဆိုလို့ဒီဆိုင်အခုပဲစင်ကာပူမှာရှိပါတယ်တရံဝင်ဖွင့်တာလဲကျမကိုယ်တိုင်ပါလဲကိုယ်တိုင်နာမည်ခံကိုယ့်အကူဖွင့်တာပါဒါပေမဲ့ကျမကပြောပြီးသားစင်ကာပူအစိုးရမေးတဲ့အခါမှာလဲကျမတို့ကပွင့်လင်းပြောပါတယ်ဟုတ်တယ်ကျမရတဲ့ရောင်းရတဲ့ပတ်စံကိုကျမရတဲ့အမြတ်တဲ့ကျမကိုကျမအဆင်ပြေတယ်လို့ပေးတဲ့အတွက်သူတို့ကဒီဟာကိုတော့ personal ဝင်ပြောခွင့်မရှိပါဘူးတဲ့ဘာလို့ဆိုစစ်ပေးချောင်လေးကိုကျမတို့ကကူတယ်လို့ပြောထားတာပေါ့ပြောတဲ့အတွက်သူတို့မှပြောပိုင်မှုမရှိပါဘူးကျမတို့လုပ်တဲ့အလုပ်ကလည်းတရားဝင်ဈေးရောင်းစားတာမဟုတ်လို့ပါ
အဲ့တော့အဲ့လိုစစ်ပေးချောင်လေးအတွက်ရန်ပုံငွေရှာတဲ့ဆိုင်မှာလာဝယ်တဲ့customer တွေပေါ့နော
်
လာဝယ်တဲ့မြန်မာတွေကဘာကြောင့်သူတို့ဒီဟာတွေကိုလာဝယ်တယ်ဆိုတဲ့အပိုင်းပေါ့နော်ဆွဆွကတော့ရှင်းပြသွားတယ်ဒါပေမဲ့အဲ့လိုမျိုးလာဝယ်တဲ့သူတွေရဲ့တုံ့ပြန်ချက်တွေပေါ့နော်အဲ့ဒါမျိုးဘယ်လိုမြင်မိလဲဘယ်လိုတွေ့ရလဲရှင
်အများစုကတော့သူတို့ကယုံကြည်ချက်ဒီဆိုင်လေးကဒီလိုထိထိရောက်ပံ့ပိုးတယ်ဆိုတာသူတို့ကသူတို့ယုံကြည်ထားကြတဲ့လူတွေကလာပြီးအားပေးတယ်နောက်ပြီးစင်ကာပူမှာတရားဝင်ဒီလိုဖွင့်ဖို့အတွက်ကလည်းဘယ်သူမှကိုယ်ကို risk အဖြစ်ခံပြီးတော့ဒီအမှန်ပါစင်နယ်တွေကျမတို့ကအရန်ကိုထိခိုက်ပါတယ်ဒီလိုလုပ်တဲ့အတွက်အဲ့တော့ဘယ်သူမှမဖွင့်ကြဘူးတိုင်းဆိုင်လေးကတော့တရားဝင်ကျမကနာမည်ခံသေးချာကိုဖွင့်ထားတာဘာလို့ဆိုတော့တွန်လိုင်းရင်းမှာကျမတို့ကနိုင်တလောက်လုပ်တယ်ဆိုတာတရားဝင်ပြချင်လို့ဒါကျမစင်ကာပူမှာရေချမ်းစင်ဆိုတာရှိတယ်ဘာကြောင့်ဖွင့်တယ်ဆိုတာအကုန်သိစေချင်ဘာလို့ဆိုဒီတွန်လိုင်းရင်းကြီးမှာကျမတို့နိုင်တဲ့နေရာမှာမတရားမှုကိုကျမတို့ကမခံဘူးလုပ်နေဆိုတာသိစေချင်လို့ခွင့်ထားတာအားကြောင့်ဈေးရောင်းရခြင်းမရောင်းရခြင်းကျမတို့ခေါင်းမမပြောပါဘူးအရေးကြီးတာကျမဒီဆိုင်ရင်းပြုတ်မကြတော့အောင်ကျမတော်လိုင်းရဲ့အမှတ်တရပြရုပ်အနေနဲ့ကျမတို့ရောင်းလို့
ဟုတ်ကဲ့အဲ့တော့ဒီလိုဟိုရေချမ်းစင်လိုမျိုးပေါ့နော်ဒီလိုဆိုင်တွေကနေပြီးတော့နေဦးတော်လိုင်းရဲ့လှုပ်ရှားမှုကိုထောက်ပံ့တဲ့အခါမှာပေါ့နော်ရင်ဆိုင်ရတဲ့အထူးသဖြင့်အခက်အခဲတွေပေါ့နော်အဲ့ဒါတွေကဘာတွေလဲရှင်
နံပါတ်1ကတော့စက္ကစအစိုးရဘက်ကဟိုရန်လိုမှုတွေရှိတာပေါ့ဟိုကျမနဲ့ပတ်သက်ပြီးထိခိုက်နိုင်တဲ့ကိစ္စတွေကိုသူတို့စဉ်းစားလုပ်တယ်အခုထိတိရောက်လို့တာဆိုတော့ကျမရဲ့ password ကိုသူတို့ပိတ်တယ်ဘာမှလုပ်ခွင့်မရှိဘူး password ကိုသုံးပြီးဘယ်နိုင်ငံမှသွားခွင့်မရှိဘူးကျမဒီနိုင်ငံမှာ PR ဖြစ်နေတဲ့အတွက်ဒီနိုင်ငံထဲမှာတော့နေလို့ရမယ်ဒါကဒီနိုင်ငံလက်ခံထားလို့အဲ့လိုဖြစ်နေလို့ပါဒီနိုင်ငံလက်ခံထားတဲ့အတွက်ကျမဒီမာနေလို့ရဒါပေမဲ့ဘယ်မှသွားခွင့်မရှိဘူးဒါ password တစ်ခုကိုအရင်ပိတ်တာကြံတဲ့ကိစ္စတွေကတော့ဟိုဒီနိုင်ငံကိုတိုင်တဲ့ကိစ္စတွေရှိတယ်ဆိုရင်အမှုဖွင့်တာအမှုဖွင့်ပြီးတိုင်တာဘယ်ပုံမှဘယ်ပုံမှနဲ့ဒီဆိုင်ကြီးဖွင့်ထားတဲ့အတွက်ဘယ်လိုပုံမှတွေနဲ့ညှိပါတယ်တရားစွဲပေးပါဆိုပြီးတိုင်တာတွေရှိပါတယ်ဒါပေမဲ့အမှုကမမြောက်တဲ့အတွက်ဘလတ်လိုက်တာ
ဒီရေချမ်းစင်လိုမျိုးပေါ့နော်ဆိုင်တွေကနေရမုံငွေရှာပြီးတော့ထောက်ပံ့တဲ့ဟာတွေကရောဒီငွေဥတော်လိုင်းကြီးမှာဘယ်လောက်ထိထိရောက်မှုရှိလဲရှင်
ထည့်ရောက်တာပေါ့ဒီစင်ကာပူမှာဒါကျမကတော့ဒီလိုဖွင့်တယ်လို့ပြောတာမဖွင့်မဲနဲ့အွန်လိုင်းကနေပြီးတော့လုပ်နေတဲ့နှွေဦးခေါ်တန်နှွေဦးစေနာဆိုတော့အများကြီးပဲလုပ်နေကြတဲ့လူတွေအများကြီးရှိတယ်တကယ်လို့ထိထိရောက်ဖြစ်ကြပါတယ်ဘာလို့လဲဆိုတော့ပြည်တွင်းမှာလုပ်နေလူတွေအတွက်အားကစင်ကာပူမှာအများကြီးရှိတယ်ထိထိရောက်လည်းတကယ်လုပ်တယ်အဲ့တော့အားလုံးကအရွေးတစ်ခုရောက်ဖို့ဆိုတာကြည့်ရမလားပြည်တွင်းရောပြည်ပရောအချိတ်ဆက်မိမိသွားနေကြလို့ဒီအရွေးကိုရောက်လာဒီ3နှစ်ကာလအရွေးကအရန်ကိုတိတာပါတယ်အဲ့ဒါကဒီဒီလူရဲ့အားတွေပါလေ
ဒီလိုလူတန်းတဲ့နေရာမှာလဲငွေကြေးရဆိုတဲ့ခါမှာဟိုနိုင်ငံကလည်းမတူပေါ့เนาะနေရာတွေလည်းမတူတော့အဲ့လိုလွှဲပြောင်းတဲ့နေရာမှာငွေကြေးလွှဲပြောင်းတဲ့နေရာမှာရောဘယ်လိုအခက်အခဲတွေရှိလဲဘယ်လိုပုံစံမျိုးနဲ့တွေ့ကြလဲရှင
်အများဆုံးကတော့ကျမတို့က NUG Pay သုံးတယ်နောက်တစ်ချက်က STB Bank ကိုသုံးပါတယ်ဘာလို့ဆိုဒီ Bank နေနဲ့သုံးရတာကျမတို့တော့ရမ်းအဆင်ပြေလို့ပါသိ ခက်ခဲတဲ့နေရာတွေကြာရင်တော့ဒါမျိုးလည်းတိတ်တုံးလို့အဆင်မပြေရင်တော့ကျမတို့အသည့်တွေနဲ့ပဲတဆင့်ပြန်တွေ့ခိုင်းတယ်ဒီကေပေးတို့ပါတို့သုံးခဲ့ပါတယ်ဒါကတော့သုံးခဲ့ပါအများစုကတော့ကျမတို့စိတ်ချတဲ့ network ကိုပဲသုံးပါတယ်ရှင်နောက်ဆိုတစ်ဖက်လူ safety ဒီဘက် safety ကိုအကုန်ရှိလို့ပါဟု
တ်ကဲ့အဲ့ဒီနေရာမှာ NUG Pay တို့ဟို Spring Development Bank တို့ပေါ့နော် SDB အဲ့ဓာတွေမှာဟိုယုံကြည်စိတ်ချမှုဆိုတဲ့အပိုင်းကဟိုဝေဖန်တဲ့နေလည်းရှိရလေအဲတချို့ဆို SDB Bank ဆိုလို့ရှိရင်အဲ့ဓာတွေကိုလုံးနေတဲ့လူတွေကဒါဟိုငွေကြေးဟိုလိမ်လည်တဲ့ဟိုကြားဖြတ်နေလူမျိုးပေါ့နော်ဒါမျိုးဆွဆွဲချက်တွေတည်င်းတွေလည်းထွက်လာတဲ့ခါကျတော့ဒါကကြတော့မက်မေဂျော်တို့ကိုယ်တိုင်သုံးနေတဲ့ခါကျတော့အဲ့ဒီ bank နေနဲ့အဲ့ NUG Pay ရဲ့အပေါ်မှာယုံကြည်မှုအပိုင်းဘယ်လိုရှိလဲဆို
ကျမတို့ယုံကြည်မှုကအခုပြည်တွင်းမှာရှိနေတဲ့လေဘန်းနေတဲ့ခုဒီဘန်းနေကိုယုံတာရှင့်။နော်ဒါကျမယုံကြည်မှုပြ။ဘာလို့လဲကျမတို့ကိုယ်တိုင်တင်မြောက်ထားတဲ့အစိုးရကိုယ်တိုင်ဦးစီးထားလို့ပါ။ NUG ကလည်းဦးစီးပြီးလုပ်ထားတဲ့ SDB ဘန်းမဟုတ်လို့ကျမအရန်ကိုအားပေးပါတယ်။ကျမကိုယ်တိုင်လည်းယုံကြည်မှု 100% ပါ။ကျမကိုယ်တိုင်လည်းအဲ့ဒီမှာတုံတင်နေဝယ်ပြီးတော့ saving နေလုပ်ထားပါတယ်။အဲ့တော့ဒီအတွက်ကဘသူတွေမှပြောပြောကျမတို့ယုံကြည်ချက်နဲ့ရှေ့ဆက်ခရီးသွားနေအောင်မဟုတ်လို့ဘာမှပြဿနာမရှိပါဘူး။ကျမတို့အရန်ယုံတယ်
စင်ကာပူလိုနေရာမှာပေါ့နော်မြန်မာလူမျိုးတွေမြန်မာနိုင်ငံသားတွေအများစုရှိနေတဲ့စင်ကာပူနိုင်ငံမှာအခုဒီ3နှစ်ကြာလာတဲ့အချိန်မှာပေါ့နော်သူတို့ရဲ့ဒီငွေဦးဒေါ်လာရေးပေါ်ယုံကြည်မှုဒီထောက်ခံအားပေးမှုတွေကဘယ်လိုဖြစ်လာလဲရှင
်တကယ်တော့လေကာဂျီကအစတွေပါခဲ့တဲ့လူတွေအတော်များများကရောတဲ့လူနည်းပါတယ်အမကန်လုံးကြပါဒါပေမဲ့ကျမတို့ဒီမှာတောင်းလျှောက်ဒီနိုင်ငံရေးနဲ့ပတ်သက်ပြီးဒီမှာရွေးကောက်ပွဲအစလုပ်ခဲ့တဲ့ကျမတို့လိုလူတွေကတော့အများစုပြင်းပြောင်းကြီးလာရင်တော့မတရားဘူးဆိုတာသိတဲ့လူတိုင်းကအခုချိန်ကြီးရှေ့ဆက်ပြီးရှောက်နေကြတော့မှာတော်တော်များများရှောက်နေကြတော့မှာဒါပေမဲ့တချို့ကကြဒီနိုင်ငံမှာနေရဖို့စတေးတွေခက်ခဲတဲ့အတွက်တခြားနိုင်ငံတွေပြောင်းသွားရတဲ့အခါမှာသူတို့မှာအားပေးခြင်းမမှန်လဲတခြားနိုင်ငံကိုသူတို့လည်းသူတို့ရဲ့ဘဝရည်တည်ရဲ့အတွက်အဲ့လိုမျိုးတွေနဲ့ချိန်သွားတဲ့လူတွေရှိပါတယ်အဲ့ဒါကြောင့်လည်းရော့သွားသလိုဖြစ်တာလည်းဖြစ်နိုင်ပါတယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ယုံကြည်မှုတွေကတရားမှရောမသွားဘူးကျမတို့ကဒီတော်နိုင်ရေးမနိုင်မချင်းသွားကြမယ်ဆိုတဲ့စိတ်တွေနဲ့သွားတဲ့အတွက်ကျမရေချမ်းစရာအခုချိန်ကြီးရက်တည်နေတယ
်ဒါကတော့စင်ကာပူနိုင်ငံပန်နီဇူလာပလာဇာမှာဖွင့်လှစ်ထားတဲ့ရေချမ်းစင်စင်ကာပူရဲ့ဆိုင်ကြောင်းကိုတင်ဆက်ခဲ့တာပါဆက်လက်ပြီးတော့ဒီထိုင်းနိုင်ငံဘန်ကောက်မြို့ကဒီမြမအရေးနဲ့ပတ်သက်တဲ့ရုပ်ရှင်ပွဲတော်တစ်ခုမှာလာရောက်ပြီးတော့အစားအသောက်တွေကိုရောင်းချတဲ့ဒဝဲသူဒဝဲသားတွေရဲ့အကြောင်းကိုလည်းဆက်ပြီးတော့တင်ပြချင်ပါတယ်
။ကျွန်တော်တို့ရေငဲရွာကပါတိဖွဲ့တွေ့ကျွန်တော်တို့ထောက်ပို့လေးပါတနည်းတိုင်းတိုင်းဒဝဲမြို့နယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါကြီးရေ
ငဲရွာ
ရေရွာပါ
ရေငယ်ရွာ
ဩရေငယ်ရွာ
ဟုတ်တယ်ကျွန်မကြတော့ကိုပိုင်လည်းထောက်ပါတယ်ကိုကကိုအလုပ်အခန်းနဲ့လည်းကူညီတယ်ဘေးရတဲ့ဘက်ကကူညီပေးတာ
အဲ့ဟာရွာအခြေအနေအဲ့ရွာအဲ့ဘက်မှာရှိတဲ့အခြေအနေဘယ်လိုကြား
အဲ့ဒီအဲ့ဒီဘက်မှာအခြေအနေကြတော့ကျွန်မတို့ရွာရေငယ်ရွာဒီနေ့တိုင်းတိုင်
းတိုက်ပွဲတွေဖြစ်နေ
တိုက်ပွဲဖြစ်တာတော့သူတို့လေရင်နဲ့လည်းလာကျဲတယ်ရွာတော့ပြက်သွားပြီလေနေလို့မရဘူးရေငယ်ရွာကနေတီရွာကျွမ်းမင်ကုန်းအဲ့ဒီရွာလေးကြတော့အကုန်လုံးရွာလေးထွက်ပြေးနေရတယ်။တရွာလုံးကလူမရှိတော့ဘူးအဲ့ဒီရွာ။တရွာလုံးကကိုလုံးကလူကိုလုံးထွက်ပြေးလိုက်ကုန်ပြီ။ကျွမ်းမကုန်းရွာလည်းပြေးပြီးကုန်ပြီ။ရငဲရွာဆိုအကုန်လုံးရွာပြဲသွားပြီ
။ဒါကတော့ဘန်ကောက်မြို့ကိုရောက်နေတဲ့ဒဝဲသူဒဝဲသားတွေကနေပြီးတော့သူတို့နေရက်တွေမှာစစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုဒဏ်ကိုခံရတဲ့ဒေသခံရွာသူရွာသားတွေအတွက်ပေါ့နော်သူတို့ဒီအကူအညီတွေပေးနိုင်ဖို့ရံပုံငွေတွေရှာဖွေနေတာနဲ့ပတ်သက်ပြီးတော့လည်းပြောသွားတာပါအခုဆက်လက်ပြီးတော့ချင်းမိုင်တက်ကတို့မှာဒီဩဂုတ်လအစောပိုင်းကပြုလုပ်ခဲ့တဲ့မြမအရေးဆွေးနွေးပွဲမှာလာပြီးတော့ပေါ့နော်ဒီမြမအမျိုးသမီးတွေရဲ့လက်မှုပညာတွေနဲ့လှုပ်ထားတဲ့ပစ္စည်းတွေကိုလာပြီးတော့ဒီရောင်းချတာနဲ့ပတ်သက်ပြီးတော့ကျမတို့ဒီမြမအမျိုးသမီးတွေကိုဟိုမြမအမျိုးသမီးဒီ600ကျော်လောက်ကိုမဲဆောက်มาပေါ့เนาะလက်မှုပညာနဲ့ပတ်သက်ပြီးတော့တင်နန်းပေးနေတဲ့မက်ဇာလီကိုတွေ့ဆုံမေးမြန်းထားပါတယ်
အခုကတော့ဒီခုမြင်နေရတော့ချင်းထမင်းပေါ့နော်ချင်းတိုင်းသားထမင်းလောက်ထားတာအမျိုးသမီးတွေလည်းပေါ့နော်ဒီတော်လိုင်းရေးမှာတအားသေးအကုန်လုံးပါဝင်လာကြတယ်အမျိုးသမီးရာလည်းဒီအမှန်တရားဘက်မှာလည်းအများနဲ့ရက်တည်ခဲ့တယ်ဆိုတော့ဒါကအမျိုးသမီးတွေရဲ့တော်လိုင်းသမားတွေအကုန်လုံးဂုံပြူးတဲ့အနေနဲ့ပေါ့ကျွန်တော်တို့လုံးတဲ့အလံပေါ့နော်ဟုတ်ငါတို့ထမင်းငါတို့အလံငါတို့အောင်ဝဲပေါ့မတရားအာဏာသိမ်းပြီးရောပေါ့နော်ညီမတို့ဟိုကျွန်တော်တွေကမတရားကိုယ်နိုင်ငံကနေရောထပ်ပြေးလာရတယ်တိတ်ဆောင်လာတဲ့အချိန်မှာဟော သူတို့လုံရကြအောင်ပေါ့နော်ဒီလိုနေရာမှာငါတို့တွေကခက်ခဲအခက်ခဲအများကြီးနဲ့နေသွားမယ်ဆိုရင်ဒါမှဖြစ်တင်ဘူးလေနော်ဟုတ်ဘယ်နေရာရအောင်ငါတို့မျိုးသမီးတွေကငါတို့တကြွနဲ့ပညာနဲ့ငါတို့ရက်တည်နိုင်နေဆိုတဲ့အရာကိုပေါ့နော်ဟုတ်ပြသချင်တယ်ဟုတ်ဘယ်နေရာရအောင်ငါတို့ဘလိုပဲဒုက္ခဖြစ်ဖြစ်ဘလိုပဲခက်ခဲဖြစ်ဖြစ်ဘလိုပဲငါတို့တွေဒုက္ခရောက်ခဲ့ပေါ့နော်ငါတို့တွေကပင်ရရောက်လမ်းမထောင်ပြီးရည်တည်နိုင်ရမယ်ဆိုတဲ့အရာပေါ့နော်အဲ့ဟာအဲ့စိတ်နဲ့ပေါ့နော်ကျမတို့တွေစကျမဘက်ကလုပ်ခဲ့တယ်ပေါ့နော
် Fury American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်ခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါ Laptop မီဒီယာတွေမှာမြန်မာအရေးနဲ့ပတ်သက်လာရင်တရုတ်နိုင်ငံရဲ့အခမ်းကဏ္ဍအရေးပါပုံကိုပဲအဓိကထားပြောဆိုရေးသားကြပေမဲ့ American ရဲ့အခမ်းကဏ္ဍကိုသိအလေးပေးပြောဆိုရေးသားကြတာကိုမတွေ့ရပါဘူးအမေရိကန်အစိုးရအနေနဲ့မြန်မာရေးမှာထိတိယောက်ပါဝင်ကူညီတော့အမေရိကန်ရောက်မြန်မာတွေအနေနဲ့သူတို့ရဲ့မဲဆန္ဒရှင်အခွင့်အရေးတွေကိုအသုံးချသင့်တဲ့ပုံကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကကဏ္ဍမှာဆောင်းပါရှင်ပြည်သွင်းနိုင်ကဆွေးနွေးထားပါတယ
်အားလုံးပဲမင်္ဂလာပါခင်ဗျာဒီဘက်ကဗတ်မြတ်မီဒီယာမြင်ကွင်းကန်တာကနီမြန်မာရေးအမေရိကန်မူဝါဒနဲ့အမေရိကန်ရောက်မြန်မာများရဲ့အခန်းကဏ္ဍအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါလက်တလောမီဒီယာစာမျက်နှာတွေမှာမြန်မာရေးနဲ့ပတ်သက်လာရင်တရုတ်ရဲ့အခန်းကဏ္ဍနဲ့တရုတ်ရဲ့ရေးပါမှုကိုသာဦးစားပေးရေးသားကြဆွေးနွေးကြဖော်ပြနေကြတာကိုတွေ့ရပါတယ်အမေရိကန်ရဲ့အခန်းကဏ္ဍကိုတိတ်ပြောကြရေးကြတာမတွေ့ရပါဘူးလက်တွေ့မှာလဲအင်အားကြီးနိုင်ငံလဲဖြစ်တဲ့အိန္ဒိချင်းတရုတ်ရဲ့အခန်းကဏ္ဍကထင်သာမြင်သာရှိပြီးအမေရိကန်ကတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးစံနှုန်းတွေတံပိုးတွေပေါ်မှာရပ်ခန့်တာကလွဲလို့ဒေါ်လာရေးကိုထိထိရောက်ရောက်ကူညီတာမရှိဘူးလို့မြင်သူတွေဝေဖန်သုံးသပ်သူတွေလည်းရှိပါတယ်။မြောက်ပိုင်းညီနောင်သုံးဘက်ဦးဆောင်တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဟာ2023အောက်တိုဘာ28ရက်နေ့မှာစတင်ခဲ့ပါတယ်။ဒီစစ်စင်ရေးကိုတရုတ်ကမီးစိမ်းပြခဲ့တယ်လို့လေလာသုံးသက်သူတွေကဆိုကြပါတယ်တဖက်မှာလည်းတရုတ်ဟာစစ်ကောင်စီနဲ့ရင်းနှီးတဲ့တန်တမန်ဆက်ဆံရေးလမ်းကြောင်းကိုလည်းဖော်ဆောင်နေတာတွေ့ရပါတယ်တစ်တုံညာနှစ်ခုစစ်စင်ရေးဟာတိုက်လိုက်အချိန်ရလာရင်တရုတ်ရဲ့ဖိအားနဲ့ရက်လိုက်ငြိမ်းချမ်းရေးဆွေးနွေးလိုက်တဲ့ရှိရာကအခုနောက်ဆုံးမှာတော့ရှမ်းမြောက်ဒေသရဲ့အချက်အချာလာရှိုးမြို့ကြီးနဲ့ရှမ်းမြောက်ဒေသမှာစစ်ကောင်စီရဲ့အရေးပါဆုံးသောအရှိမြောက်တိုင်းစစ်ဌာနချုပ်ရမခဟာဩဂုတ်လ3ရက်နေ့မှာMDAA တပ်တွေရဲ့လက်ထဲကိုကြားရောက်သွားခဲ့ပါပြီ။ဒါကြောင့်လဲတရုတ်ဟာမိစတစ်ဖက်ရေမုတ်တစ်ဖက်နဲ့မြန်မာနိုင်ငံရေးမှာဩစာလွှမ်းမှုကြီးစိုးနိုင်မှုကြိုးပမ်းနေတယ်လို့စောင့်ကြည့်လေ့လာသူတွေကဝေဖန်ကြသလိုမီဒီယာတွေကလည်းရေးသားကြတာပါ။အမေရိကန်လာမယ့်နိုဝင်ဘာမှာသမ္မတရွေးကောက်ပွဲပြုလုပ်ဖို့ရှိပါတယ်။ဒါကြောင့်ဘိုင်ဒန်အစိုးရဟာသမ္မတရွေးကောက်ပွဲအတွက်မဲဆွယ်စီယွန်ရေးကိစ္စတွေမှာဦးစားပေးအာယုံဆိုင်မှာဖြစ်တဲ့အတွက်အစကတည်းကအမေရိကန်နိုင်ငံသားရေးမူဝါဒရဲ့ဦးစားပေးအဆင့်မှာမရှိတဲ့မြမအရေးကိုဒီချိန်မှာအလေးပေးလှုပ်ဆောင်မှာမဟုတ်ဘူးလို့ထောက်ပြကြသူတွေလည်းရှိပါတယ်။ဒီလိုအချိန်မှာပဲဩစာကြီးတဲ့အမေရိကန်ထက်လွတ်တော်မှမစ်မက်ကော်နယ်အပါအဝင်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီနှစ်ခုကအထက်လွတ်တော်မတ်တွေဟာမြမခုကတော်လိုင်းအင်အားစုတွေကိုပေါ်မထောက်ပတ်နိုင်မဲ့အမေရိကန်မူဝါဒလိုအပ်နေကြောင်းအိတ်ဖွင့်ပေးစာတစ်စောင်းကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်နဲ့အမေရိကန်နိုင်ငံတကာအကူအညီပေးအေဂျင်စီ USAID အကြီးအကဲဆမ်တာပါဝါရုစီကိုပေးပို့ခဲ့တယ်လို့ဩဂုတ်လတရက်နေ့ VOA မြန်မာပိုင်းသတင်းမှာဖော်ပြခဲ့တာတွေ့ရပါတယ်ဘလင်ကင်ဟာအမေရိကန်နိုင်ငံသားရေးမူဝါဒကိုဥဆောင်အကောင့်တွေဖော်ရသူဖြစ်ပြီး USAID အဖွဲ့ကတော့အမေရိကန်ဆိုရကပေးရတဲ့အကူအညီတွေအဓိကစီးဆင်းရအဖွဲ့ကြီးဖြစ်ပါတယ်အထက်လွတ်တော်အမတ်တွေရဲ့အိတ်ဖွင့်ပေးစာမှာ အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံတွင်းကခုခံတော်လှန်ရေးအင်အားစုတွေကိုပုံမထောက်ပံ့နိုင်မဲ့မူဝါဒတရားအရေးပေါ်လိုအပ်နေတယ်။လူသေးစေနိုင်သောလက်နက်မဟုတ်တဲ့ထောက်ပံ့ကူညီမှုကိုမလိုအပ်ဘဲကျဉ်းကျဉ်းမြောင်းမြောင်းအဓိပ္ပာယ်ဖွင့်ဆိုပြီးအကောင့်တဲဖော်မှုနှေးကွေးနေတာကြောင့်ခုခံရေးအင်အားစုတွေစီကိုအချိန်ကြိုက်တည်ရောက်မှုချီချီထောက်ပံ့ကူညီရမယ်အမေရိကန်အစိုးရရဲ့ကြိုးပမ်းမှုတွေကိုနှောက်နှေးစေတယ်။ဆေးပစ္စည်းတွေ၊ကြီးကားတွေ၊တင်းကြိုအချက်ပေးတဲ့ရေဒါစနစ်၊ဒရုန်းဖြင့်စက်ကရီယာတွေပေးအပ်ခြင်းအပြင်စစ်ကောင်စီရဲ့တိုက်ခိုက်မှုကနေခုခံတော်လှန်ရေးအင်အားစုတွေကိုအကာအကွယ်ပေးနိုင်မှာဖြစ်တယ်။လွှတ်တော်ကနေလုတ်ပိုင်ခွင့်ပေးထားပါလျက်ဒီလိုအသက်ငယ်ပစ္စည်းတွေကိုမပေးဘူးဆိုတဲ့မူဝါဒဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားဖို့လေအမေရိကန်အစိုးရကိုတိုက်တွန်းတယ်။ရက်ဆက်ကြမ်းကြုတ်လာတဲ့စစ်ကောင်စီကိုတတိရှိရှိရင်ဆိုင်နေကြတဲ့ခုခံတော်လှန်ရေးအင်အားစုတွေကိုပိုပြီးထိထိရောက်ရောက်ထောက်ခံပံ့ပိုးနိုင်မဲ့ချင်းကပ်ပုံနဲ့လှုပ်ရှားဖို့အရေးပေါ်လိုအပ်နေတယ်။အားလုံးပါဝင်တဲ့ဖက်ဒရယ်မူပေါင်းထဲမှာအနာဂတ်အစိုးရဖွဲ့ဖို့အလွန်အရေးကြီးတဲ့ဒီမိုကရေစီလိုလားတဲ့အဖွဲ့တွေနဲ့တိုင်းရင်းသားအဖွဲ့တွေကိုအားကောင်းလာအောင်တန်တမာရေးအရဆောင်ရွက်တင်တယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အမျိုးသားညီညွတ်ရေးအစိုးရ NUG တိုင်းရင်းသားအဖွဲ့အစည်းတွေနဲ့တန်တမာရေးအရရင်းရင်းနှီးနှီးထိတွေ့လှုပ်ဆောင်ဖို့လဲတိုက်တွန်းပါတယ်လို့ဖော်ပြထားကြောင်း VOA သတင်းမှာဖော်ပြထားတာတွေ့ရပါတယ်။အမေရိကန်ထက်လွတ်တော်မတ်တွေရဲ့အိတ်ဖွင့်ပေးစာအပေါ်ဘယ်လိုမြင်ပါသလဲလို့မြန်မာအရေးနဲ့ပတ်သက်ပြီးနိုင်ငံတကာ advocacy အလုပ်တွေဆောင်ရွက်နေတဲ့အမျိုးသမီးအရေးတက်ကြွလှုပ်ရှားသူဒေါခင်လေးကိုမေးမြန်းကြည့်တဲ့အခါအခုလိုပြောပါတယ
်ဒီထုတ်ပြန်ချက်ဟာတရားတလောက်တော့အတော်ပြင်းထန်နေအစိုးရလှုပ်တင်တာတွေကိုပါထောက်ပြထားပါတယ်အမေရိကန်ရောက်မြန်မာတွေကအာဏာသိမ်းပြီးကနေအခုချိန်ထိအောင်တက်နိုင်တဲ့နေနဲ့နေပေါင်းစုံနဲ့ຫນွေဥတော်လှန်ရေးမှာပါဝင်နေကြပါတယ်။ဒါပေမဲ့ခုထက်ပိုပြီးပြည်내တည်တည်ကလှုပ်တော်အမတ်တွေနဲ့သူတို့ရုံးဖွဲ့တွေကိုချင်းကတ်တိုက်တွန်းမှုတွေလှုပ်တင်တယ်လို့ယူဆပါတယ်။လှုပ်တော်အမတ်တွေကအစဉ်အစိုးရကိုမေးခွန်းထုတ်တာတိုက်တွန်းတာတွေလုပ်နိုင်ရင်အမေရိကန်အစိုးရရဲ့မြမအရေးပေါ်ဆောင်ရွက်မှုတွေကလည်းပိုအားကောင်းလာမယ်လို့မြင်ပါတယ်။လှုပ်တော်အမတ်တွေကိုဒီမှာနိုင်ငံသားဖြစ်ပြီးရလူတွေကနေပြီးတော့မဲဆန္ဒရှင်အခွင့်အရေးကိုကင်ပြီးတော့ချစ်ကန်လှုပ်ဆောင်တင်တယ်လို့မြင်ပါတယ်။မြမရေးကိုသူတို့ကောင်းတဲ့မှာအမြဲရှိနေအောင်အမြဲနဘူးနစာလုပ်နေရမယ့်သဘောပဲဖြစ်ပါတယ်။ Advocacy ဆိုတာတကြိမ်တပွဲတည်းလှုပ်ယုံနဲ့ပြည်မြောက်အောင်မြင်တဲ့အလုပ်မဟုတ်လို့ဤပေါင်းစုံသုံးပြီးတော့အမြဲတိုက်တွန်းနှိုးဆော်မှုတွေလုပ်နေတင်တယ်လို့လည်းယူဆပါတယ
်။ American နိုင်ငံရေးလောကမှာ Lobby နဲ့ Advocacy တို့ရဲ့အခန့်ကဏ္ဍဟာအလွန်အရေးပါအရာရောက်တာကိုတွေ့ကြရမှာဖြစ်ပါတယ်။ဥပမာပြရရင်အမေရိကန်နိုင်ငံခြားရေးမူဝါဒမှာထိတ်တန့်ဦးစားပေးနေရမှာရှိနေတဲ့ရိုဟင်ဂျာအရေးဟာ advocacy လုပ်ငန်းကိုအချိန်ပေးပြီးစနစ်တကျနဲ့ဗျူဟာကျကျဆောင်ရွက်ခဲ့တာကြောင့်ဆိုတာကိုတွေ့ကြရမှာပါ။ဒါကြောင့် advocacy လုပ်ငန်းဟာဒီဇိုင်းမတ်မတ်လုပ်ဖို့လိုအပ်တယ်လို့မဟာဗျူဟာကျကျဆောင်ရွက်နိုင်ဖို့လည်းလိုအပ်ပါတယ်။မြန်မာအရေးမှာတရုတ်သဘောထားမကောင်းဘူးဆိုတာကအံ့ဩစရာမရှိပါဘူး။အမေရိကန်သဘောထားမကောင်းဘူးဆိုတာကအံ့ဩစရာပါ။ဘာလို့လဲဆိုတော့အမေရိကန်ဟာမြမဒီမိုကရေစီရေးကိုအစဉ်တစိုက်ထောက်ခံအားပေးခဲ့တဲ့နိုင်ငံဖြစ်လို့ပါပဲ။နောက်ပြီးတော့ကျွန်တော်တို့ຫນွေဥတော်လိုင်းရဲ့နှုံးဆန်တန်ဖိုးတွေကဖက်ဒရယ်ဒီမိုကရေစီနဲ့စစ်အာဏာရှင်စနစ်ချုပ်ငြိမ်းရေးဖြစ်တဲ့အတွက်ဒီနှုံးဆန်တွေကိုတန်ဖိုးထားတဲ့အမေရိကန်ရဲ့ထောက်ခံမှုနဲ့အကူအညီကအရေးကြီးကြီးလို့အပ်ပါတယ်။ဒါကြောင့်မစ်မက်ကော်နယ်တို့အထက်လွှတ်တော်အမတ်တွေရဲ့အိတ်ဖွင့်ပေးစာကိုကင်ပြီးအမေရိကန်နိုင်ငံသားဌာနကိုဖိအားပေးနိုင်ဖို့လိုအပ်ပါတယ်။ဒီအတွေ့အမေရိကန်ရောက်မြန်မာတွေရဲ့မဲပေးပိုင်ခွင့်ကို advocacy အခွင့်အလမ်းတရအဖြစ်အသုံးချနိုင်ပါတယ်လို့ဝါရှင်တန်နိုင်ငံကြီးနဲ့နီးစပ်သူတဦးကအကြံပြုပြောကြားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ
။ခုတော့ ISP မြန်မာရဲ့မြင်ကွင်းကျမှတ်စုများအလဲကိုရောက်လို့လာပါပြီ။အာလာသိမ့်ပြီးနောက်ပိုင်းလက်နက်ကံပဋိပက္ခတွေကြောင့်အိုးရင်အဆောက်အုံတွေရဲ့အပြည့်အစုံအတိုင်းအစကိုသုံးသပ်ထားပါလေကြည့်ရှုနားဆင်ကြပါခင်ဗျာ
အာနာတိမ့်မှုအလွန်သုံးနှစ်ခွဲအတွင်းနိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခရိကြားမီးရှို့ဖျက်ဆီးခံခဲ့ရတဲ့နေအိမ်နဲ့အဆောက်အအုံတသိန်းကျော်ရှိသွားခဲ့ပါပြီ။ဒီပမာဏရဲ့55ရာခိုင်နှုန်းနီးပါးဟာ2022ခုနှစ်အတွင်းမှာဖြစ်ခဲ့တာပါ။၃ပုံတစ်ပုံနီးပါးကတော့ 2023ခုနှစ်တွင်မှဖြစ်ပါတယ်အခုနှစ်ခုနှစ်လတာကာလတွင်မှတော့13,000နီးပါးရှိခဲ့ပါပြီစစ်ကြောင်းထိုးမီးရှို့တာလေကြောင်းနဲ့လက်နက်ကြီးပစ်ခတ်တိုက်ခိုက်ခံရတာတွေကြောင့်နေအိမ်နဲ့အဆောက်အုံတွေမီးလောင်ပျက်စီးခဲ့တာပါနေအိမ်နဲ့အဆောက်အုံတွေမီးရှို့ဖျက်ဆီးခံရမှုကစကိုင်းတိုင်းမှာအများဆုံးဖြစ်ခဲ့ပါတယ်စကိုင်းတိုင်းကမြို့နယ်32ခုထက်မနည်းမှာနေအိမ်နဲ့အဆောက်အုံတွေမီးရှို့ဖျက်ဆီးခံရမှုတွေရှိခဲ့တာပါအရေအတွက်အားဖြင့်6,000နီးပါးဖြစ်ပါတယ်မကွေးတိုင်းကဒုတိယအများဆုံးဖြစ်ပြီးမြို့နယ်7ခုထက်မနည်းမှာနေအိမ်နဲ့အဆောက်အအုံ13,000ကျော်မီးရှို့ဖျက်ဆီးခံခဲ့ရတာပါမြို့နယ်တွေထဲမှာဆိုရင်ရွှေဘိုမြို့နယ်ကအများဆုံးဖြစ်ပြီးမီးရှို့ခံရတဲ့နေအိမ်နဲ့အဆောက်အအုံ9,300ကျော်ရှိခဲ့ပါတယ်ရှမ်းမြောင်မှာစတင်ခဲ့တဲ့စစ်စင်ရေးတစ်တုံညာနှစ်ခွန်နောက်ပိုင်းရခိုင်ပြည်နယ်မှာနေအိမ်နဲ့အဆောက်အုံတွေမီးရှို့ဖျက်ဆီးခံရမှုတွေညှင့်တက်ခဲ့ပါတယ်။သုံးနှစ်ခွဲကျော်ကာလအတွင်းရခိုင်ပြည်နယ်ကမြို့နယ်15ခုထက်မနည်းမှာနေအိမ်နဲ့အဆောက်အုံ4,100ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ဒီပမာဏရဲ့ရာနှုန်းပြည့်နှီးပါးဟာ2023ခုနှစ်နိုဝင်ဘာလနောက်ပိုင်းမှာဖြစ်ခဲ့တာပါ။ဒါအပြင်မန္တလေးတိုင်းမှာလည်းစစ်စင်ရေးနောက်ပိုင်းနေအိမ်နဲ့အဆောက်အအုံ4,900ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ဒါဟာစစ်စင်ရေးအလွန်ကာလမန္တလေးတိုင်းမှာသုံးဆနီးပါးမြင့်တက်လာခဲ့တာပါ။
ရင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ခုတော့လူတို့အမြင်တွေကိုဆက်ပြီးနားထောင်ကြအောင်ပါမြန်မာပြည်မှာပေးစာတွေကိုမအေးတန်တာကျော်ကတင်ပြပြန်ချပေးထားပါတယ
်ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ
်။သောရရှင်တယောက်နာမည်တော့မပြောပါနဲ့ချင်းပြည်နယ်မတူပီကပါဆိုပြီးတော့စာရေးထားတဲ့ Messenger ကသွားရရှင်ဖြစ်ပါတယ်။မင်္ဂလာပါ VOE ။ VOE နားထောင်တာ1988ခတဲ့ကပါ။ online လည်းမရှိတောထဲတောင်ထဲစစ်ဘေးရှောင်ရင်လည်းတခါတလေ online ရှိတဲ့နေရာရောက်တဲ့အခါမှာစာရေးလိုက်ပါတယ်။ Radio တက်ခဲလေးတောင်ဝယ်မရပါဘူး။ကျေးဇူးပါတဲ့။ဟုတ်ကဲ့ပါ။ခဲသတင်းတွေကိုနားဆင်နေတဲ့စစ်ဘေးရှောင်သွားရရှင်ဖြစ်ပါတယ်။ပေးကင်ကြမှာပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်ဒေါက်တာသောရရှင်တယောက်ဇင်စရဲသောရရှင်မှာ view မြန်မာပိုင်းမနေ့ပိုင်းအစီအစဉ် Facebook မှာကြည့်လို့မရပါဘူးဘယ်မှာနားထောင်ရမလဲတဲ့ဟုတ်ကဲ့ကျွန်တော် view မြန်မာဌာန Facebook မှာအစီအစဉ်တွေရှိပါတယ်နော်နေ့တိုင်းမနေ့ကောညောတင်ထားပေးပါတယ်တခါတလေကျွန်တော်ရဲ့ diet အတန်ထုတ်လွှင့်ခြင်းဒါမှမဟုတ်လေရုပ်မြင်သံကြားထုတ်လွှင့်ခြင်းမှာ Facebook မှာ diet တခါတလေမတက်ဘူးဆိုရင်ကျမတို့အတန်လှန့်ပြီးပြီးချင်းဒါမှမဟုတ်လေဒီရုပ်မြင်သံကြားအစီအစဉ်ပြီးပြီးချင်းမှာစစ်ချင်းပြန်ပြီးတော့တင်ပေးပါရင်ဒါကြောင့်မို့ Facebook မှာမရှိဘူးဆိုတော့မရှိပါဘူးเนาะ Facebook မှာရှာကြည့်ပါတကယ်လို့တခါတလေအခုပြောသလိုမျိုးဓာတ်ရိုက် Facebook ကနေပြီးတော့လွှင့်နေတဲ့အချိန်ကြည့်လို့မရဘူးဖြစ်တတ်တယ်ဆိုရင်လည်းကျမတို့ရဲ့ VOA YouTube စာမျက်နှာမှာကြည့်လို့ရပါတယ်ရှင်နောက်တစ်ခုကကျမတို့ရဲ့ VOA Internet ရဲ့ပင်မစာမျက်နှာဖြစ်တဲ့ bambies.voanews.com မှာလည်းကြည့်နိုင်ပါတယ်စလုံးပေါင်းက burmese.voanews.com ဖြစ်ပါတယ်ရှင်အစီအစဉ်တွေကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဒီတော့ရှင်လိုပဲနောက်ထပ်တော့ရှင်မှုံမှုံကလည်းနေ့စဉ်တိုက်ရိုက်ထုတ်လွှင့်တာရှားလို့မတွေ့လို့ပါတဲ့မနေ့ပိုင်းညပိုင်းအစီအစဉ်တွေမတွေ့ရတော့ဘူးဘာဖြစ်လို့ပါလဲလို့ရေးလာပါတယ်ရှင်ဟုတ်ကဲ့ဒါကဇူလိုင်လကုန်မှာရေးလိုက်တာပါနော်ကျမပြန်ပြီးတော့သူ့ကိုမေးကြည့်ပါရဲ့ဘယ်နေရာမှာမတွေ့ရတာလဲဆိုတာကိုကျမပြန်မေးထားပါတယ် Facebook YouTube စသဖြင့်အတိအကျပြောပေးပါပြင်ဆင်ပါမယ်လို့အကြောင်းလည်းပြန်ပါမယ်လို့ပြောထားပါတယ်ရှင်Facebook လိုခက်တူတူတကြောင်ပြန်လာလို့ဟုတ်ကဲ့ကျမတို့ Facebook ကဆိုရင်တော့ကျမကကပထမသောရရှင်ကိုရှင်းပြခဲ့တယ်လို့ပဲ Facebook မှာအစီအစဉ်တွေကိုအမြဲမပြတ်တင်ပေးနေပါရယ်နော်ထုတ်လွှင့်နေချိန်တစ်ဝက်တစ်ပြက်မလို့အစအဆုံးပြန်ပြတင်ပေးလို့မရဘူးဆိုရင်တော့မှကျမတို့ထုတ်လွှင့်ချိန်ပြီးပြီးချင်းမှာပဲကျမတို့ပြန်ပြီးတင်ပေးပါရယ်ရှင်ဒါကြောင့်မလို့ကျမတို့ရဲ့ VOA မြန်မာပိုင်း Facebook စာမျက်နှာကိုအဓိကထားပြီးကြည့်ရှုပါလို့ပြောချင်ပါတယ်နော်နောက်ထပ်သောရရှင်တရားပြီးခဲ့တဲ့တပတ်တုန်းကမေးလာတာကျမလည်းဖြေချပြလိုက်တာနားထောင်နေသောရရှင်နေကြားမယ်ထင်ပါတယ်ကျမတို့ရဲ့ဒီလိုင်းဒိုမီတာထုတ်လွှင့်မှုကျမတို့ရေဒီယိုကနေလိုင်းဒိုမီတာထုတ်လွှင့်မှုမနေ့ပိုင်းအစီအစဉ်တွေဖန်လို့မရဘူးလို့သောရရှင်နေတော်တော်စာရေးလာကြတာပါစာရေးပြီးမေးလာသူမှန်သမျှကိုလည်းကျမလိုင်းဒိုထုတ်လွှင့်မှုရဲကန်တမ်းရှိရက်ဆိုင်ထားရဲဆိုတာ Messenger ကလည်းပြန်ကြားပေးပါတယ်ဒီမြန်မာပြည်ကဘေးစားအစီအစဉ်ကနေပြောလေကျမပြန်ပြောလိုက်ပါရဲ့နော်ဒီမှာစိတ်မကောင်းစရာကောင်းတာကသောရရှင်တယောက်ပြန်ရေးလာတာအင်တာနက်ကမရလို့ပါတဲ့အခုလိုဖြေချပေးတဲ့အတွက်ကျေးဇူးပါ VOE တဲ့ဟုတ်ကဲ့အင်တာနက်မရတဲ့သူတွေကလိုင်းဒိုမီတာကိုအဓိကထားပြီးတော့ရေဒီယိုအစီအစဉ်တွေရေဒီယိုသတင်းတွေကိုဖမ်းယူနားဆင်ရတာမလို့အင်တာနက်မရှိတဲ့လူတွေအစီအစဉ်တွေကိုနားမဆင်ရဘူးဆိုတဲ့အခြေအနေကိုရောက်နေတာဖြစ်ပါတယ်ဖီးကထုတ်လွှင့်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်နေစာရေးမေးလာကြတဲ့စာရီထဲမှာစာတစ်စောင်မှာတော့သောရရှင်တယောက်စာတူတူပဲရေးလာတာပါဟမ်စကောင်းဆောင်တက်ခံရတဲ့သတင်းလေးတင်ပေးပါအောင်နဲ့တကယ်လားသတင်းတူလားတည်ကျင်လို့ပါတဲ့သောရရှင်သတို့ဆော့ဖြစ်ပါတယ်ဟုတ်ကဲ့ပါရှင်အဲ့ဒီသတင်းကိုကျမတို့သတင်းတက်တဲ့ချင်းဇူလိုင်လ31ရက်နေ့ကကျမတို့သတင်းဖော်ပြခဲ့ပါရင်နော်အစ္စရေးရဲ့တိုက်ခိုက်မှုကြောင့်ဟမ်စ်နိုင်ငံရေးခေါင်းဆောင်တေဆုံးဆိုတဲ့သတင်းကောင်းစင်နဲ့ဖြစ်ပါတယ်အီရန်သမားတဲ့ဂျန်တစ်စာချင်းစုပွဲတက်ရောက်ဖို့ထေရန်မြို့တော်ကိုရောက်နေတဲ့ဟမ်စ်အဖွဲ့ခေါင်းဆောင်အစ္စမာဟာနီယာအစ္စရေးရဲ့တိုက်ခိုက်မှုကြောင့်တေဆုံးသွားတဲ့အကြောင်းဟာမက်စ်အဖွဲ့ကပြောတဲ့သတင်းကိုတင်ထားပေးတာဖြစ်ပါတယ်။အီရန်နိုင်ငံကအိမ်တအိမ်မှာတေဆုံးသွားတယ်ဆိုပြီးတော့ဟာမက်စ်အဖွဲ့ရဲ့ Telegram မှာဖော်ပြထားပါတယ်ရှင်။ကျမတို့ရဲ့ VOA ဝက်ဆိုက်မြင်တာဒါမှမဟုတ်လည်းကျမတို့ရဲ့ VOA အင်တာနက်ဆာမြင်တာမှာပြန်ရှာပြီးတော့ဖတ်ရှုလို့ရပါတယ်နော်။ရှင်ဖွင့်ကျင်လို့ပါလို့ရေးလာတဲ့သောရရှင်တယောက်ရဲ့အစားအစာဖော်ပြပေးကြပါရစ်မြန်မာနိုင်ငံမှာဆီးရီးပရိပခာတွေးကြုံနေရတဲ့ပြည်သူတယောက်ရေးလာတာဖြစ်ပါတယ
်ကျမတို့ရွာကစစ်တောင်းမြစ်အရှိတ်ကန်းကပါပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်နတ်တန်ခွင်ကျေးရွာကပါ2023နှစ်ကုန်မှာတိုက်ပွဲတွေဖြစ်ပြီးကြတဲ့ကရွာကိုမပြောင်းရတော့ပါဘူးရွာကိုပြန်ကြည့်ခွင့်ပစ္စည်းကျန်တာတည်ယူခွင့်ကိုယ့်အိမ်မီးလောင်မလောင်ကြည့်ခွင့်မရခဲ့ပါဘူးအိမ်ကြံမကြံပြန်ကြည့်ချင်ပါတယ်ခနာလေးဖြစ်ဖြစ်အချိန်ပိုင်းလောက်လေးတောင်မှပြန်ခွင့်ကြည့်ခွင့်မရပါဘူး။တာဝန်ကျတပ်တွေကလည်းလမ်းတစ်လျှောက်မှာထိန်းချုပ်ထားပါတယ်။တိုက်ပွဲတွေလည်းမရှိတော့ဘူး။ကျမတို့ရွာကရွာသူရွာသားတွေရဲ့ကိုစားအိမ်ကိုခနာလေးပြန်ကြည့်ခွင့်ပစ္စည်းကြံခဲ့ရင်ပစ္စည်းတယ်ယူခွင့်တစ်ချက်လောက်ခွင့်ပြုပေးပါလို့ VOE ကနေတဆင်လက်ရှိနယ်မြေကိုထိန်းချုပ်ထားတဲ့တပ်ဖွဲ့တွေကိုပြန်ကြားခြင်းပါတယ်ရှင်။ရွာကိုပြန်မဲ့လမ်းတစ်လျှောက်ပဲနယ်ကုန်းအထွက်ကနေကျမတို့ရွာအထိတာဝန်ကျတပ်တွေကဝင်ခွင့်မပေးပါဘူး။ဖြစ်နိုင်ရင်တရက်လေးလောက်ရွာကိုပြန်ခွင့်ပေးပါလို့ခွင့်တောင်းခံအပ်ပါတယ်ရှင
်။ကျေးဇူးတင်စွာဖြင့်နတ်တန်ခွင့်ကျေးရွာသူကျေးရွာသားများတဲ့ဒီထဲမှာဒီစာထဲမှာတော့သူကရေးထားတဲ့အထက်မှာ26ရက်12လ24ဆိုပြီးရေးလာတာပါဒါပေမဲ့အခုမှကျမတို့ကလည်း2024မှာဩဂုတ်လပဲရှိသေးတယ်ဆိုတော့ဒီဇင်ဘာလရောက်ဖို့12လပိုင်းရောက်ဖို့လိုပါသေးရဲ့နော်။ဒါကြောင့်မို့သူ့ကိုတော့ကျမရက်စွဲမှားနေတာလားဆိုပြီးပြန်မေးထားတာအခုထိအစာမပြန်သေးပါဘူး။ကျ ကျမသူပြောတဲ့ data ဒီ net တငွေကြေးရွာကဖြစ်တဲ့တိုက်ပွဲတွေနဲ့ပြန်ပြီးတော့ရှားကြည့်တော့ကြတော့မနေ့က2023ဒီဇင်ဘာလလောက်ကဖြစ်မယ်ထင်ပါတယ်သူရေးထားတဲ့စာအိမ်မှာတိုက်ပွဲတွေဖြစ်နေရဲဆိုတာသိရပါတယ်ဒီသောရရှင်ကရွာသူရွာသားတွေအိမ်ကိုပြန်ပြီးပစ္စည်းလေးတွေယူခြင်းမယ်တဲ့ဒါနဲ့ကျမလေး online ပေါ်မှာဒီ net တငွေကြေးရွာကအခြေအနေနဲ့ပတ်သက်ပြီးတော့သတင်းဗီဒီယိုတွေသတင်းတွေလိုက်ပြီးဖတ်ကြည့်တော့ပြခဲ့တဲ့ရပိုင်းတွင်ကပဲအဲ့ဒီဘက်ကိုစစ်ဘက်ကရဟရင်နေပြန်တန်းနေတယ်ဆိုတဲ့သတင်းလည်းတွေ့ရတယ်။နောက်တော့ဒီရွာတစ်ရွာလုံးပျက်စီးနေတဲ့ဓာတ်ပုံတွေလည်းတွေ့ရတယ်လို့မျိုးအခုနောက်ဆုံးရေကြီးပြော်ဖျားကရေလင်မှာပေါ်နေတဲ့ဓာတ်ပုံကိုတွေ့ရပါတယ်ရှင်။အဲ့ဒီမှာဒီဓာတ်ပုံတင်ထားတဲ့တယောက်ကရေးထားတာကဒီရွာမှာရေဘေးဒုက္ခရောက်နေလို့ကုညီမှုတွေတော့ပြောမပေးကြပါနဲ့တဲ့။တရွာလုံးလည်းဘယ်သူမှမရှိတော့ပါဘူး။ရွာထဲမှာလည်းလူတွေမရှိကြလို့ပါဆိုပြီးတော့အခြေအနေကိုရေးထားပါတယ်ဆိုရင်နောက်ဆုံးရေကြီးတဲ့အခြေအနေကိုတွေ့ရပါတယ်နော်။ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမာတင်ရက်ချင်ပါရဲ့နော်အားလုံးပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေဆိုပြီးတော့ဆန္ဒပြပါတယ်ရှင်
ပြည်ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းတွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းview bambis news ဆိုရယ် view မြန်မာပိုင်းရဲ့ facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း facebook messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ဆက်ပြီးတော့ကမ္ဘာတစ်လောအထူးကြတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ယူဂန္ဒားနိုင်ငံမှာမျက်စိမမြင်သူတွေအတွက်ထောက်ကူဖြစ်စေမဲ့ဖုန်းကနေအသံထွက်ဖတ်ပေးနိုင်တဲ့ app တစ်ခုကိုတီထွင်လိုက်ပါလေ။ Indonesia နိုင်ငံကကျွန်းတွေပေါ်မှာလွန်ခဲ့တဲ့နှစ်9သိန်းလောက်ကနေထိုင်ခဲ့ကြတဲ့လူတွေဟာအရက်3ပေလောက်ပဲရှိတယ်ဆိုတာကြောက်ဖြစ်ယူကျွန်းတွေကတစ်ဆင့်သုတနာပညာရှင်တွေကတီးပြုတ်နိုင်ခဲ့ပါတယ်။ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကိုချင်းချမ်းနဲ့မမျှဇေအောင်တို့ကတင်ဆက်ထားပါတယ်။
ယူဂန္ဒားနိုင်ငံမှာမျက်စိမမြင်တဲ့သူတွေအတွက်ထောက်ကူဖြစ်စေမဲ့ဖုန်းကနေအသံထွက်ဖတ်ပြီးနိုင်တဲ့ app တစ်ခုကိုတီထွင်လိုက်ပါတယ်။မျက်မမြင်တွေဖတ်နိုင်တဲ့ Braille စာသားရဖို့ဟာအာဖရိကတိုက်နိုင်ငံတွေမှာအဓိကအခက်အခဲဖြစ်နေပြီးတော့ဒီ Braille စာကိုရဖို့အခက်အခဲတွေကြောင့်ကျောင်းသူကျောင်းသားတို့များများကြောက်ထွက်ရတာလည်းရှိပါတယ်။အခုတီထွင်လိုက်တဲ့မျက်မမြင်တွေကိုကူညီပေးနိုင်တဲ့ app ဟာဖုန်းကတစ်ဆင့်300မှာဖြစ်ပြီးဒီ app ကြောင့်မျက်စိမြင်တဲ့သူတွေလိုပဲအခွင့်အရေးတွေရနိုင်ပါတယ်။ဥပမာစာမေးပွဲခန်းထဲမှာမေးတဲ့မေးခွန်းဆရာကို Braille စာသားအဖြစ်ပြောင်းတာကိုထိုင်ဆောင်မှုမလိုတော့ပဲတခြားသူတွေလိုပဲကိုယ့်ဘာသာကိုဖတ်နိုင်ပြီးတော့မေးခွန်းတွေပြင်နိုင်မှာပါ2014ခုနှစ်သကောင်စင်းကောက်ချက်တွေအရယူဂန္ဒားနိုင်ငံမှာမျက်စိမမြင်သူ2သိန်းခွဲလောက်ရှိပြီးအဲ့ဒီထဲက1900လောက်ဟာကျောင်းနေရွယ်ကလေးငယ်တွေဖြစ်ပါတယ် Suzy Water Harvesting Company ကတီထွင်ဖန်တီးခဲ့တာဖြစ်ပြီးတော့ဒီမျက်မမြင်တွေကိုကူညီပေးမဲ့ app ဟာတယ်လီဖုန်းရဲ့ကင်မရာလွယ်လွယ်ကူကူဆက်သွယ်ကင်ဆောင်ထားနိုင်မှုကိုအသုံးပြုပါတယ်အခုလောလောဆယ်တော့ဒီ app ကိုအသုံးပြုနိုင်မှုအတွေ့ကျောင်းသားတွေတပတ်လေးချင်းသင်ကြားပေးမှဖြစ်ပြီး
သင်တန်းပြီးသွားရင်တော့မိုဘိုင်းဖုန်းအသစ်ကိုလည်းအခမဲ့ပေးမှာပါယူကနာနိုင်ငံတဝမ်းကျောင်းသားတထောင်လောက်ကိုအခုလိုအကူအညီတွေပေးသွားဖို့ဒီ app ကိုတီထွင်သူတွေကမျှော်လင့်ထားပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံကကျွန်းတွေပေါ်မှာလွန်ခဲ့တဲ့နှစ်ခုနှစ်သိန်းလောက်ကနေထိုင်ခဲ့တဲ့လူတွေဟာအရက်3ပေလောက်ပဲရှိတယ်ဆိုတာကိုကျောင်းဖြစ်ရုပ်ကျွင်းတွေကတဆင့်သုတေသနပညာရှင်တွေကအတည်ပြုနိုင်ခဲ့ပါတယ်။ဒီရှေးဦးလူသားတွေဟာ Homo Florensiensis ဆိုတဲ့ရှေးဦးလူသားမျိုးနွယ်အသေးလေးတွေနဲ့ဆက်နွယ်မှုရှိတယ်လို့ယူဆပြီးတော့လွန်ခဲ့တဲ့နှစ်20ကရှာဖွေတွေ့ရှိခဲ့တဲ့အချိန်ကသူတို့ကိုလူပုလေးတွေလို့နာမည်ပေးထားပါတယ်။ရှေးဦးလူပုလေးတွေရဲ့အယိုးကိုရှာဖွေတွေ့ရှိပြီးတဲ့နောက်သူတေသနာပြုလေးလာချက်တွေအရက်အမြင့်3ပေလောက်ပဲရှိတာကိုအတည်ပြုနိုင်ခဲ့ပါတယ်။ကနဦးတုံးကတော့အယိုးကသေးလွန်းတဲ့အတွက်ခလေးအယိုးလို့ထင်မိခဲ့ပေမဲ့လည်းနောက်ပိုင်းလေးလာချက်တွေအရလူကြီးအယိုးဆိုတာကိုအတည်ပြုနိုင်ခဲ့တာပါ။အခုအစ်တွေ့တဲ့အယိုးနဲ့အရင်ကတွေ့ထားတဲ့အယိုးကိုနှိုင်းရှင်လေးလာနေပြီးဒီလူပုလေးတွေဟာလူတွေရဲ့စင်ကဲပြောင်းလဲမှုမှာဘယ်လိုနေရာမှာရှိနိုင်တယ်လဲဆိုတာနဲ့သူတို့ဘာကြောင့်လူအသေးလေးတွေဖြစ်စင်ကဲပြောင်းလဲရတယ်လဲဆိုတာကိုစပီးလေးလာကြမှာပါပိုပြီးအရက်ရှည်တဲ့လူသားမျိုးနွယ်ကစဉ်သက်လာတာလားဒါမှမဟုတ်ပိုပြီးရှေးကြတဲ့လူသားမျိုးနွယ်စုတွေပဲလားဆိုတာကတော့စပီးလေးလာရမှာပါသူတို့ရဲ့လေးလာတွေ့ရှိချက်တွေကို Nature Communication Channel မှာရေးသားထုတ်ဝေထားပါတယ်ခင်ဗျာ
ဥရောပတိုင်းမွန်တီနီဂရိုနိုင်ငံမှာတည်ဆောက်ခဲ့တဲ့ပုံစံတူဆေယာဇုခိဗိုက်ကင်းစ်တွေစီဟာတစ်နှစ်ကြာဥရောပတိုက်ကိုလှည့်လည်မှာပါ Saga Farming လို့နာမည်ပေးထားတဲ့ဒီဗိုက်ကင်းတွေကိုတည်ဆောက်ဖို့နှစ်ပေါင်းများစွာအချင်းယူခဲ့ရပြီးနော်ဝေးနဲ့ဒိန်းမတ်အစိုးရတွေကလည်းအကူအညီတွေပေးခဲ့ပါတယ်ဒိန်းမတ်နဲ့နော်ဝေးအစိုးရကြားပူးပေါင်းဆောင်ရွက်မှုတွေနဲ့1980-80ပြည်နှစ်တွေကစတင်ခဲ့ပြီးဖိုင်ကင်းစီရဲ့လေကိုဘလို့ရွက်လွင့်သွားလာခဲ့တယ်ဆိုတာကိုသိရဖို့ရည်ရွယ်ပါတယ်။ဖိုင်ကင်းစီဟာသူတို့ရဲ့အသိပညာတွေကိုမှတ်တမ်းတင်ထားတာမရှိတဲ့အတွက်အခုလိုပုံစံတူလေကိုဖန်တီးပြီးသူတို့လိုခရီးကြမ်းတွေကိုသွားလာရကနေသူတို့ဘယ်လိုတွေလုပ်ခဲ့တယ်ဆိုတာကိုသိလာနိုင်ပါတယ်။1893ခုနှစ်တွေကလေးကနော်ဝေးနိုင်ငံမှာတွေ့ရှိပြီး1980ပြည်နှစ်တွေမှာအပြည့်အဝဒူးဖော်ရထားတဲ့ကုန်တယ်လေပုံစံအတိုင်းပုံစံတူတည်ဆောက်ထားတာပါ။ဒီလေကိုဝတ်တစ်ချနဲ့ထင်းယူသားတွေနဲ့တိဆောက်တာဖြစ်ပြီးအရှေ69ပေနဲ့အကျယ်16ပေရှိပါတယ်။ရွက်တွေလှော်တဲ့တွေလည်းပါဝင်ပြီးလေဇံနဲ့အေးဇံကိုသွားနိုင်ဖို့အတွက်လျှက်စစ်မော်တာလေးလုံးတက်ဆင်ထားပြီးတော့3တန်လောက်အလေးချိန်ရှိတဲ့ဘက်ထရီတွေကိုလည်းတည်ဆောင်ထားပါတယ်ရှင
်။အခုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုပြည်တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေတာပါ။ဒီနှစ်မနက်ခင်းအစီအစဉ်တွေပြီးမှတော့သတင်းအကြီးအကျယ်ကိုပြောပြပေးပါဦးမယ်။ရုရှားနိုင်ငံအနောက်ခြမ်းကော့စလီဒါနေရာအတော်များများမှာရုရှားယူကရိန်းနယ်စပ်ကနေအတွင်းပိုင်းကီလိုမီတာ30အထိယူကရိန်းတပ်တွေဝင်ရောက်လာတာကိုဟန်တာခဲ့တယ်လို့ရုရှားဘက်ကပြောပါတယ်။ပြီးခဲ့တဲ့6ရက်အတွင်းရုရှားနိုင်ငံတဲ့ယူကရိန်းတပ်တွေဝင်ရောက်တိုက်ခိုက်ခဲ့တယ်ဆိုခဲ့တာကိုယူကရိန်းသမ္မတဇယ်လန်စကီကပထမဦးဆုံးအကြိမ်ဖြစ်တွယ်ဝိုက်ပြီးဝန်ခံလိုက်ပါတယ်။ရန်သူတပ်ဖွဲ့တွေကတကြကရင်တွင်နဲ့အတူရုရှားပိုင်နဲ့ထက်ဝင်ရောက်ဖို့ကြိုးပမ်းတာကိုရုရှားတပ်တွေဟန်တာနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာပါတယ်။အစ်ရွေးရန်သူတွေဟာအရင်ကမလုတ်ခဲ့ဘူးတဲ့အန်ရယ်မျိုးနဲ့အစ်ရွေးကိုအန်ရယ်ပြို့ဖို့ချိတ်ချောက်နေတယ်လို့အစ်ရွေးကာကွယ်ရေးဝန်ကြီး UF Gallant ကပြောကြားလိုက်ပါတယ်။အစ်ရွေးနိုင်ငံအတွက်စစ်စခန်းတစ်ခုမှာအစ်ရွေးကာကွယ်ရေးတပ်ဖွဲ့ဝင်အစ်စ်တွေကိုတနင်္ဂနွေနေ့ကမိန်ကွန်းပြောကြားမှာအခုလိုပြောဆိုခဲ့တာပါ။အစ်ရွေးဟာမစ်စစ်ပွဲဟာဒေသတွင်းစစ်ပွဲကြီးဖြစ်ပူပြီးကျပြန့်လာဖို့ချိတ်ချောက်လာချိန်မှာအခုမှတ်ချက်ထွက်ပေါ်လာခဲ့တာလည်းဖြစ်ပါတယ်။အီရန်နိုင်ငံမှာတော့တော်လိုင်းရဲ့အဆောင်တပ်တွေဟာလာမယ့်အင်္ဂါနေ့ထိအီရန်နောက်ဖက်ခြမ်းမှာစီရင်လေ့ကျင့်နေတယ်လို့အီရန်နိုင်ငံပိုင်သတင်းကတတင်းကုန်နေမှာကြေညာပါတယ်။အီရန်နိုင်ငံနဲ့နယ်ချင်းဆက်နေတဲ့အီရန်နောက်ချမ်းကာမန်ရှားပြည်နယ်ထဲမှာတောက်ကြနေကြတဲ့ကစီရင်လေ့ကျင့်နေတာကိုတပ်ရရှိသူပြောဆိုချက်ကိုကပြီးအီရန်နိုင်ငံပိုင်သတင်းဌာနကကြေညာသွားခဲ့တာပါ။မြို့တော်ဒီအီရန်မှာဇူလိုင်31ရက်ကဟားမတ်အကြီးအကဲလောက်ချခါပြီးတဲ့နောက်အစ်ရွေးကိုတုံ့ပြန်မယ်လို့အီရန်ကပြောထားပါတယ်။သတင်းချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့မနက်အစီအစဉ်ထုတ်လို့ရမှုကနားလောင်ပါခုအစီအစဉ်ကို VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထွေထွေပါတယ်ဒီမှာပြည်သူပြည်သားအလုံးကျမ်းမာချမ်းသာဘေးပရာဒုက္ခဝေးကွာကြပြီးဆန္ဒဘဝထပ်သူမြတ်သည့်ဖြစ်ကြပါစေကျွန်တော်တမောင်သားပါ